Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2018ခုနှစ်ဇူလိုင်လ28ရက်စနေနေ့ပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ဒီညပိုင်းအစီအစဉ်မူကကျမဆုမောပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညပတ်သတင်းတွေကိုနန်းလောင်နဲ့အတူကြီးညာပေးသွားမှာပါဒီသတင်းပတ်အတွင်းမှာအမေရိကန်အစိုးရကိုယ်စားလှယ်အဖွဲ့နဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်ဘက်ကအတည်ပြုပြောကြားလိုက်ပါတယ်ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်မှာကျင်းပမဲ့ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်ဒီလိုထိတ်တန့်ရတဲ့သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်မဆမွေ
ဟုတ်ကဲ့ပါရှင်ဒီညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တန့်ရောက်သတင်းတွေကတော့မြန်မာနိုင်ငံတဝက်မှာဒီရက်ပိုင်းနေအတွင်မုတ်တုံမှုအားကောင်းပြီးတော့မြေရေတွေကလည်းစိုးရိမ်မတ်အထက်ကိုကျော်လွန်မြင့်တက်နေပါတယ်ဒါကြောင့်သဘာဝဘေးအန္တရာယ်ကိုအထူးသတိထားကြဖို့ဒေသခံပြည်သူတွေကိုမိုးစလာညွှန်ကြားရေးမှူးချုပ်ကသတိပေးပြောဆိုလိုက်တဲ့သတင်းမှာနားဆင်ရမှာကတော့
အဓိကတော့ဒီရေပန်းကြီးကတော့ဒီရေပန်းကြီးမှာအရှိမနေကိစ္စကြီးတော့ပဲကောနော်ဒီရေဒီကတိမှာပြီးသွားလို့ကျွန်တော်ပြောကြလို့ပါတယ်နောက်ကတော့ဒီရေကြီးရဲ့ဒေသမှာရှိတဲ့ဒီလူတွေ
နောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်နောက်မနေ့ပြန်တင်းငူနေနေမှာကျင်းပါမယ်ကမ္ဘောဒီးယားရွေးကောက်ပွဲနဲ့ပတ်သက်တဲ့သုံးသက်ချက်တွေကြောင့်သတင်းလွှာနဲ့အတူစနေညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြန်မာတခွင်အစီအစဉ်နဲ့ဒုတိယပိုင်းနိုင်ဝက်မှာတော့စနေညတဲ့လီလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
ဒီသတင်းမှတ်အတွင်းအမေရိကန်ကိုယ်စားလှယ်တွေနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်တွေကအတည်ပြုပြောပါရယ်အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲကိုအဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံဆွေးနွေးကြတာပါဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်နဲ့အလယ်အာရှဆိုင်ရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတဲ့ကဗီဒီယိုကိုပြောပါရယ်အမီမော်ဖော်လိုတဲ့တာလီဘန်အရာရှိတူကတော့အခုဆွေးနွေးပွဲအတွင်းရှေ့လျှောက်ပြန်လည်ဘလို့ဆက်သွယ်ညှိနှိုင်းကြမလဲဆိုတာတွေကိုဆွေးနွေးခဲ့ကြတယ်လို့ဆိုပါရယ်ဒီတော့တွင်အာဖဂန်နစ္စတန်ကဒီခလေးမီဖွားရေးတနန်းကျောင်းတစ်ကျောင်းကိုအကြမ်းဖက်သမားတွေကတိုက်ခိုက်ခဲ့ပါတယ်။နန်ဂါဟာပြည်နယ်မြို့တော်ဂျလလာဘတ်ကတနန်းကျောင်းကိုဒီကနေ့တိုက်ခိုက်ရမှာပောက်ကွဲတန်တွေတနန်းတန်တွေကြားတယ်လို့အနာဘိုင်းနီကပြောပါတယ်။ပောက်ကွဲမှုကနေတနန်းသူတချို့ကိုတော့ကယ်တင်နိုင်ခဲ့ပေမဲ့အသေးပြောက်စင်းတော့အတိအကျမသိရသေးသလိုဘယ်သူကမှသူတို့လက်ချက်ဖြစ်တယ်ဆိုတာမျိုးလည်းပြောဆိုတာမျိုးမရှိသေးပါဘူး။ဒါပေမဲ့လည်းအလားတူတိုက်ခိုက်မှုမျိုးကိုတော့သူတို့လက်ချက်ဖြစ်ကြောင်း IS အစွန်ရောက်တွေကပြောကြားခဲ့ပူပါတယ်ခင်ဗျာ။
ဆီးရီးယားနိုင်ငံမြောက်ပိုင်းမှာအမေရိကန်တပ်ဖွဲ့နဲ့ပူးရဲကင်းလဲမဲ့တူရကီတပ်ဖွဲ့တွေကိုသင်တန်းပေးဖို့ပစ္စည်းကိရိယာတွေတူရကီစစ်ချိတ်ဆိုင်စခန်းကိုရောက်ရှိသွားပြီလို့အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကပြောပါရယ်တူရကီတောင်ပိုင်းမှာအမေရိကန်တပ်ဖွဲ့တို့အုံပြုနေတဲ့မဟာဗျူဟာကျတဲ့အင်စလစ်ရေတပ်လေတပ်ချိတ်ဆိုင်စခန်းကိုသင်တန်းပစ္စည်းတွေရောက်ရှိသွားတဲ့အကြောင်းဝန်ကြီးမက်ဒစ်ကပင်နဂွန်စစ်ဌာနချုပ်မှသတင်းထောက်တွေကိုမနေ့တောက်ကြနေကပြောဆိုခဲ့တာပါလာမယ့်သတင်းပတ်တွေအတွင်းသင်တန်းတွေစာရနိုင်မယ်လို့လည်းဝန်ကြီးမက်ဒစ်ကပြောပါရယ်တူရကီတပ်ဖွဲ့တွေကိုသင်တန်းပေးပြီးတာနဲ့တပြိုင်တည်းဆီးရီးယားနိုင်ငံထဲမှာအမေရိကန်နဲ့တူရကီပူရက်ကင်းလဲကြမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူးဆီးရီးယားနိုင်ငံမြောက်ပိုင်းကမတည်မငြိမ်ဖြစ်တဲ့မန်ဘစ်မြို့အနီးမှာပြီးခဲ့တဲ့လကတူရကီတပ်ဖွဲ့နဲ့ညီနိုင်ပြီးတော့အမေရိကန်တပ်ဖွဲ့တို့ကတီချကင်းလဲခဲ့တာပါဒီမြို့မှာကတ်သက်ခိုင်သမားတွေခိုးလုံနေတာပါတူရကီကိုဆန့်ကျင်တဲ့အကြမ်းဖက်သမားတွေအဖြစ်တူရကီအစိုးရကပြောဆိုထားတဲ့ကတ်သက်ခိုင်သမားတွေကိုအမေရိကန်ဖက်ကကြော်တော့နောက်ခံပေးထားတာပါတူရကီတပ်ဖွဲ့ကိုသင်တန်းပေးရတဲ့ရွေးချက်ကမန်ဘစ်မြို့မှာရေရှည်လုံခြုံမှုရှိတဲ့အထောက်အကူဖြစ်စေဖို့နဲ့နေတို့တပ်ဖွဲ့ရဲ့မဟာမိတ်တူရကီကိုပေးထားတဲ့ကတိအတိုင်းလှုပ်ဆောင်တာဖြစ်တယ်လို့လည်းပင်နဂွန်ကပြောပါရယ်
အမေရိကန်စီးပွားရေးဟာဧပြီမေနဲ့ဇွန်လတွေမှာလင်းနှစ်အတွင်းအများဆုံးနှုတ်နဲ့တိုးတက်လာနေပါတယ်။ကုသံရောင်းဝယ်ရေးဌာနရဲ့တောက်ကြနီးကထုတ်ပြန်လိုက်တဲ့အစီရင်ခံစာမှာဒုတိယ3လပတ်အတွင်း 4.1 ရာခိုင်နှုန်းထိတက်လာတယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒသစ်တွေဟာအမေရိကန်စီးပွားရေးပြန်ပြီးဥမော်လအောင်ထောက်ကူပြုခဲ့တယ်လို့ပြောပါတယ်။ဒီနေ့အစောပိုင်းက 1.5 ထရီလီယံဝင်ငွေကုန်ရှော့ကောက်တာအပါအဝင်အခွန်စနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်ကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပိုသုံးဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်နိုင်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်။ဒါပေမဲ့လည်းဒီလိုအလားအလာတွေဟာယာယီတာဖြစ်ပြီးတော့နောက်လာမယ့်လတွေအတွင်းပုံမှန်ပြန်ဖြစ်သွားမယ်လို့ပညာရှင်တွေကခန့်မှန်းထားပါတယ်။တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်တရုတ်ဘက်ကလက်တုံပြန်ကုန်သွယ်ကုန်တိုးမကောက်ခင်မှာအမေရိကန်ပေပီဇက်တွေကိုအများပြားဝယ်ယူကြတာမျိုးကြောင့်စီးပွားရေးပိုကောင်းလာတာမျိုးဖြစ်တယ်လို့ပညာရှင်တွေကထောက်ပြပါဗျာခင်ဗျာ
အမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာရွှေ့ပြောင်းဝင်ရောက်လာကြတဲ့ကလေးတွေကိုထိန်းသိမ်းထားတဲ့နေရာကအခြေအနေတွေဆိုးဝါးနေတယ်ဆိုတော့အစီရင်ခံစာတွေထွက်ပေါ်လာတာကြောင့်အဲ့ဒီအခြေအနေကိုသီးခြားလွတ်လပ်သူတွေကိုခန့်ထားပြီးတော့ဆောင်ကြည့်သွားမယ်လို့ကယ်လီဖိုးနီးယားပြည်နယ်ကပြည်ထောင်စုတရားသူကြီးတဦးကပြောပါရယ်တက်ဆက်ပြည်နယ် Rio Grande Valley အရပ်မှာရှိတဲ့အစိုးရရဲ့ထိန်းသိမ်းရေးစခန်းတွေမှာပြဿနာတွေထပ်တလဲလဲဖြစ်နေပုံရတယ်လို့ Los Angeles မြို့ကတရားသူကြီး Dolly Gee ကပြောပါရယ်စခန်းကအခြေအနေတွေကိုသုံးသပ်အကဲဖြတ်မှာအစိုးရဘက်ကဆောင်ကြည့်ရေးအဖွဲ့နဲ့ရွှေ့ပြောင်းမိဘတွေရဲ့ရွှေ့မြင်ပုံတွေကွဲလွဲနေတယ်လို့ပဲသူခံထားမယ်လို့လာတဲ့စောင့်ကြည့်အကဲဖြတ်သူဖက်ကတမာရိတ်ထံကြတဲ့အမြင်တွေကိုတင်ပြနိုင်လိမ့်မယ်လို့တရားသူကြီးဒေါ်လီကြီးကပြောပါရယ်ထိန်းသိမ်းစခန်းမှာကျွတဲ့အစားအသောက်တွေကရက်လွန်ပြီးတော့အနှံ့အသက်မကောင်းတာရှင်မလုံလောက်တာနဲ့အခန်းတွေထဲမှာလှေးအိပ်ဆက်တွေမြင်ထားလို့အိပ်ဆက်လွန်းနေတယ်ဆိုပြီးရွှေ့ပြောင်းကလေးတွေနဲ့မိဘတွေကပြောဆိုထားပါရယ်
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15953ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
ရှင်နေညပဲသတင်းတွေကို VOE ကနေဆက်လက်ကြညာနေပါရခင်ဗျာကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်တရင်ရင်းနေမှာကျင်းပမဲ့ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်နေကြပါရဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကတိုက်ခန့်ပါတီတွေမပါဝင်နိုင်တဲ့အတွက်အာဏာကို33နှစ်ကြာရယူထားတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကပဲဆက်ပြီးတော့အာဏာချုပ်ကန်ထားလိမ့်မယ်လို့အများကယူဆထားပါတယ်အခုခါမှာတော့နိုင်ငံတော်ဝန်ကမဲယုံနေမှာမဲဘုံတွေအစင်းသည့်ဖြစ်နေပြီးမဲယုံ2300မှာလဲမဲဆန္ဒရှင်စည်းနေထုတ်ပြန်ထားပြီးလို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်မပုံတင်ထားတဲ့မဲဆန္ဒရှင်ဥယျာဉ် 8.3% ရှိတယ်လို့လည်းဆိုပါရယ် NEC ရွေးကောက်ပွဲကော်မရှင်ပြောခွင့်ရ Dam Sovanarum ကတော့ရွေးကောက်ပွဲကျင်းပဖို့အားလုံးအသင့်အနေထားရအောင်ပြင်ဆင်ထားနေတာကြောင့်အကူအညီကြောင့်ပြောပါရယ်မဲပေးသူအရေအတွက် 60 ရာခိုင်နှုန်းရှိမယ်လို့လည်းသူကကမန့်ထားပါရယ်မနေ့ကနှစ်ကုန်ပိုင်းအထိတော့အာဏာရပါတီနဲ့အတိုက်ခံပါတီကြားမဲရလက်တွေတိတ်ကွာမှာမဟုတ်ကြောင်းကမန့်ထားတာပါဒါပေမဲ့လည်းကမ္ဘောဒီးယားတိုက်ခံပါတီဖြစ်တဲ့ CNRPကမ္ဘောဒီးယားကက်တင်ပါတီဟာအမေရိကန်နဲ့ပေါင်းပြီးတော့လက်ရှိအစိုးရကိုဖြုတ်ချဖို့ကြံစည်တယ်ဆိုတဲ့ဆွဆွဲချက်နဲ့တရားရုံးက CNRP ကိုနိုဝင်ဘာလတွင်ဖျက်သိမ်းခဲ့ပြီးနောက်မှာတော့ဟွန်ဆန်ရဲ့အာဏာရပါတီကပဲဆက်ပြီးတော့အနိုင်ရလိမ့်မယ်ဆိုပြီးအားလုံးကသုံးသပ်ထားပါတယ်2013ခုနှစ်တုန်းကကျင်းပတဲ့ရွေးကောက်ပွဲမှာလဲ CNRP အနေနဲ့မဲနေငယ်နဲ့သာကတ်ပြီးတော့ရှုံးခဲ့တာကြောင့်ဟွန်ဆန်အစိုးရဟာသူ့ပါတီအနိုင်ရဖို့အခုလိုအတိုက်ခံပါတီကိုဖျက်သိမ်းလိုက်တာဖြစ်တယ်လို့လည်းရှုမြင်ကြပါတယ်ဒါပေမဲ့လည်းCNRP ကိုဖျက်သိမ်းလိုက်တဲ့အကြောင်းရင်းအထောက်အထားခံခံလုံလုံရှိပြီးဥပဒေအရဆောင်ရွက်တာသာဖြစ်ကြောင်းအစိုးရကပြောဆိုသလိုဘယ်သူမှကိုယ့်ရဲ့အတိုက်ခံကိုနိုင်စေလိုတဲ့ဆန္ဒရှိမှာမဟုတ်ဘူးဆိုပြီးတော့လည်းပါတီခေါင်းဆောင်ပိုင်းကကာကွယ်ပြောဆိုပါရယ်ခင်ဗျာ
အိန္ဒိယနိုင်ငံမြောက်ပိုင်းဥတ္တရပရဒက်ရှ်ပြည်နယ်မှာမိုးတဲထန်စွာရွာသွန်းနေတာမှာအိမ်တွေပြုချပြီးတော့ရေကြီးရေရှမ်းမှုတွေဖြစ်နေတယ်လို့မိုးရွာသွန်းမှုနဲ့ဆက်စပ်တဲ့မတော်တဆမှုတွေကြောင့်နေရက်အတွင်းလူပေါင်း49ဦးထပ်မံတေဆုံးခဲ့ရပါတယ်ပြည်နယ်နေရာတချို့မှာမိုးကြီးရွာကအကြီးကဲအကြီးအကျယ်ထိခိုက်ပျက်စီးခဲ့ပြီးဆာဟာအန်ပါမြို့မှာလည်းလူ71ဦးထပ်မံတေဆုံးခဲ့ရတယ်လို့အကူအညီပေးရေးကော်မရှင်နာယုံပြောခွင့်ရသူကဒီကနေ့အတည်ပြုပြောဆိုပါရယ်ဥတ္တရပရဒက်ရှ်ပြည်နယ်ဝန်ကြီးချုပ်ယိုဂျီအာဒီယနတ်ကမိုးအကြီးအကျယ်ရွာသွန်းနေတဲ့မြို့အလုံးကိုတွားရောက်ကြည့်ရှုဖို့နဲ့အဲ့ဒီကဒေသခံတွေကိုသတိပေးဖို့အပြင်အိုဟောင်းနေတဲ့အဆောက်အုံတွေကိုရှာဖွေပြီးအဲ့ဒီမှာနေထိုင်နေသူတွေကိုပေးလို့ရရွှေပြောင်းမှုသူ့ရဲ့အခြေတန်းတာဝန်ရှိသူတွေကိုညွှန်ကြားထားတယ်လို့ပြည်နယ်အစိုးရပြောခွင့်ရသူကဆိုပါရယ်မိုးတံအပြင်ထံခန်းစားခဲ့ရသူတွေကိုချက်ချင်းငွေကြေးထောက်ပံ့ဖို့နဲ့စေဝါကူတမှုခံယူဖို့လိုအပ်နေသူတွေကိုအကူအညီတွေပေးရေးလမ်းညွှန်ချက်ကိုလည်းထုတ်ပြန်လိုက်တယ်လို့ပြောခွင့်ရကဆိုပါရယ်နိုင်ငံရဲ့လူဦးရေအထူးထဆုံးဖြစ်တဲ့ Uttar Pradesh ပြည်နယ်မှာလာမယ့်48နှစ်အထိမိုးဆက်လက်ရွာသွန်းနေမယ်လို့မိုးလေဝသဌာနတာဝန်ရှိသူတွေကခန့်မှန်းထားပြီးစာတင်ကြောင်းတွေကိုလည်းပိတ်ထားပါရယ
်ဂျပန်နိုင်ငံမှာအင်အားပြင်းထန်တဲ့တိုင်ဖုန်းမုန်တိုင်းနီးကပ်လာတာကြောင့်လေယာဉ်ခီးစဉ်ရောက်ကြရနာထားပြီးလူတွေဟာလည်းရေကြီးရေရှမ်းမှုဘေးအနေကနေဘေးလွတ်ရာကိုရှောင်ရှားနေထိုင်နေရပါတယ်ဂျင်ဒယ်ရီတိုင်ဖုန်းမုန်တိုင်းဟာစနေနေ့နောက်ပိုင်းနဲ့တနင်္ဂနွေနေ့ဒီမှာဂျပန်ကိုဝင်ရောက်မယ်လို့ခန့်မှန်းထားတာပါမုန်တိုင်းကြောင့်အဓိကကျွန်းတွေထဲမှာပါဝင်တဲ့ဟွန်ရှီကျွန်းမှာမိုးအကြီးကျယ်ရွာသွန်းပြီးတော့အဲ့ဒီဒေသနဲ့တိုကျိုမြို့ပတ်ဝန်းကျင်မှာနောက်ထပ် 24 နာရီအတွင်းမိုးရေချိန် 15 လက်မလောက်ထိရွာသွန်းမယ်လို့ဂျပန်မိုးလေဝသဌာနကခန့်မှန်းထားပါတယ်အခုလအစောပိုင်းတုန်းကတော့ဂျပန်နိုင်ငံအနောက်ပိုင်းမှာရေကြီးရေရှမ်းပြီးတော့မြေပြိုကျကြောင့်လူ200ကျော်သေဆုံးခဲ့ပါတယ်အခုလိုဒီမုန်တိုင်းကြောင့်စနေနေ့ညမှာကျင်းပဖို့ရှိတဲ့တိုကျိုမြို့ပွဲဝင်းကျင်ကပွဲတွေနဲ့တခြားဒီပွဲလမ်းတွေကိုလည်းပဲရပ်ဆိုင်ထားတယ်လို့တချို့ကလည်းရွှေ့ဆိုင်ထားရပါတယ်အခုနှစ်ဇူလိုင်လအတွင်းဂျပန်နိုင်ငံဟာရာသီဥတုဖောက်ပြန်မှုတွေကိုအကြီးအကျယ်ရင်ဆိုင်နေရပြီးတနင်္လာနေ့တုန်းကဆိုရင်လေတိုကျိုနီးတဝိုက်မှာ16ဖာရင်ဟိုက်အထိအပူချိန်တိုးလာတာကြောင့်လူ80ထက်မနည်းသေဆုံးပြီးတော့2000ကျော်ဆေးရုံတက်ကုသမှုခံယူခဲ့ရပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအနောက်ဖက်ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းမှာတော်မီအကြီးအကျယ်လောင်ကျွမ်းနေတာမှာအဆောက်အအုံပေါင်း900ကျော်မီတဲ့ပါသွားသလိုနောက်ထပ်အဆောက်အအုံပေါင်း5000ထက်မနည်းလဲမိဘေးသင့်မဲ့အနေအထားမှာရှိနေတယ်လို့တာဝန်ရှိသူတွေကပြောပါတယ်။မိဘေးကြောင့်မိသက်သမားနှစ်ဦးသေဆုံးခဲ့ရပါတယ်။လူပေါင်း9000ရှိတဲ့ Reading မြို့ကိုမိကူးလာတဲ့အတွက်ဒေသခံထောင်နဲ့ကြီးပေးလို့ရတင်ရှောင်ခဲ့ရပါတယ်။မြေယာအကျယ်အဝန်းဟက်တာ18000ထိမိကူးဆက်လောင်ကျွမ်းသွားပြီလို့ပြည်နယ်သစ်တော်ကာကွယ်ရေးဌာနကပြောပါတယ်။ရှို့မီအဖြစ်ယုံကြည်ရတဲ့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမှာတော့တန်ရရှိသူကိုဖမ်းဆီးထားပြီးဒီမိကြောင့် It Will မြို့ကဒေသခံ12000ကျော်ပေးလို့ရတင်ရှောင်နေရပါတယ်။တော်မီလောင်နေတဲ့ပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းကိုအုပ်ချုပ်ရေးမှူး Jerry Browns ကအရေးပေါ်အခြေအနေကြေညာထားသလိုမကြာခင်ဖြစ်လာတော့မယ့်ကပ်ဘေးစုကြီးတွေပြည်ထောင်စုအစိုးရစီကအရေးပေါ်အကူအညီလဲတောင်းခံထားပါတယ
်။စနေညအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုအရင်ဦးဆုံးထိတ်တဲရောက်သတင်းလာတွေကိုဇက်တိုက်တင်ဆက်ပေးခြင်းပါတယ်။ဒီအပိုင်းအတွင်းမှာမြန်မာနိုင်ငံတဝန်းမုတ်တုံမိုးအားကောင်းပြီးတော့မြေရီတွေကနှစ်ပေါင်း90ကျော်အတွင်းမကြုံစဘူးစိုးရိမ်ရေမတ်ကျော်လွန်တဲ့အထိမြင့်တက်နေတဲ့အတွက်ရေဘေးသင့်ဒေသတွေကဒေသခံပြည်သူတွေသဘာဝဘေးအန္တရာယ်အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။အထူးသဖြင့်ကတော့ကကြီးရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းဒေသကြီးတွေမှာမိုးများရေကြီးပြီးတော့ရေလွှမ်းမိုးနေတဲ့အတွက်ဘေးအန္တရာယ်ရှိတဲ့နေရာတွေကိုမသွားကြဖို့အထူးသတိပေးနေကြပါတယ်။နိုင်ငံတော်ဝန်ကရေဘေးသင့်အခြေအနေတွေကိုစုစည်းတင်ပြထားတာနားဆင်ပါရှင်။မြန်မာနိုင်ငံတော်ကဒီနှစ်မိုးတွင်မုတ်တုံမိုးအစကတည်းကမှကိုမုတ်တုံလီကအာလော်ကောင်းနေပြီးတော့နောင်သတင်းပတ်တွေအထိလေပြင်းတွေတိုက်ခိုက်မိုးသီးထန်စွာရွာသွန်းပြီးတော့ရေကြီးရေရှမ်းဖြစ်နိုင်တဲ့အတွက်မြေရီတွေကလည်းစိုးရင်ရင်မတ်ထီကျော်လွန်နေလို့ဒေသခံပြည်သူတွေရေဘေးအနေနဲ့အထူးသတိထားကြဖို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတိပေးပြောဆိုလိုက်ပါတယ်။ရှေ့လာမဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံတော်ဖြစ်ပေါ်လာနိုင်တဲ့မိုးလေဝသအခြေအနေတွေနောက်ဆုံးရတိုင်းထွာချက်တွေနဲ့ပတ်သက်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုအခုလိုပြောပြပါဗျာ။ကျွန်တော်
တို့ဒီမုတ်တုံတွေကဒီအားတင်းနေရနေအားကောင်းနေပေါ့နော်။ဒီကောင်းတဲ့ဒေသတွေဖြစ်တဲ့အဖိုင်ပြည်နယ်၊မော်ပြည်နယ်၊ကင်းပြည်နယ်၊ဝိုးရိုင်းဒေသကြီးပေါ့နော်။ဒီဒေသတွေမှာတော့နေရာနံရမိုးရွာပြီးတော့မှဒေသလိုက်ကိုမိုးကြီးနေတဲ့နေရာရှိပါတယ်။ပြီးတော့ရခိုင်ပြည်နယ်၊ရာယူတိုင်းဒေသကြီးနဲ့မြန်မာပြည်တိုင်းဒေသကြီးတွေမှာတော့ပေါ့နော်နေရာကွက်မိုးကြီးမှုတွေရှိပြီးတော့မှနေရာနံရမိုးရွာနေတဲ့နေရာမျိုးတွေရှိပါတယ်။ပြည်နယ်နဲ့အတိုင်းလေးခုပေါ့နော်ရခိုင်ပြည်နယ်၊မော်ပြည်နယ်၊ကင်းပြည်နယ်နဲ့ကျွန်တော်တို့ဝိုးရိုင်းဒေသကြီးတွေမှာကျွန်တော်6ရက်ကနေ9ရက်လောက်ရှိသွားပါမယ်။ရှိသွားတဲ့အတွက်ကြောင့်ကျွန်တော်တို့အဲ့ဒီကမှရှိတဲ့မြေတီချောင်းလေးအနည်းနဲ့ကျွန်တော်တို့ရေကြီးရှမ်းမှုတွေဖြစ်လာတဲ့အနေအထားမျိုးတွေရှိပါတယ်။အောက်လာတလာလုံးမှာတော့ကျွန်တော်တို့ဒီမော်ပြည်နယ်နဲ့တနင်္လာရီတိုင်းဒေသကြီးမှာတော့အပေါ်မှန်တဲ့ပုံနိုင်ပြီးတော့ကျန်တဲ့တနင်္ဂနွေလုံးမှာတော့ကျွန်တော်တို့ပုံမှန်မှုရင်းတော့ရရှိမယ့်အနေအထားမျိုးရှိပါတယ်ခင်ဗျာ။ညီရင်အနည်းနဲ့ပေါ့ညီရင်အနည်းနဲ့ဆိုရင်တော့ဒါကျွန်တော်တို့ဒီ ARV မြေတီချင်းမြေတီရတဲ့လားဆိုရင်ပဲရောက်လာနိုင်တဲ့အနေအထားမျိုးတွေရှိလေရှိရပါတယ်။ဒါကလည်းဒီမြန်မာနိုင်ငံမြောက်ပိုင်းမှာဒါတော့ဟုတ်လာမှာလား။ဟိုရတဲ့လူရှိပူလာနိုင်တဲ့အတွက်ကြောင့်လို့ပေါ့နော်။ဟိုအုံလာပထမဆေးဘက်တွင်မှလည်းဒါအချင်းပြင်းတွေမှမဟုတ်ပူလာနိုင်တဲ့နေရာမျိုးရှိတဲ့ကြောင့်လို့အခုလက်ရှိတော့ကျွန်တော်တို့ကာဝရန်ညီမပဲအိုးများနေတဲ့အတွက်ကြောင့်လို့ဒီဆော်မော်ရဲဒီကာဝရန်ညီနဲ့ဆက်ဆက်နေတဲ့မြစ်တွေပေါ့နော်မြစ်တွေနောက်ပြီးတော့ဒီဘိုးတိုင်းညီကြီးပေါ့နော်ဒီနေရာမှာရှိတဲ့မြစ်တွေမှာတော့ကျွန်တော်တို့ဒီမိုးများတဲ့အတွက်ကြောင့်လို့ရေကြီးမှုရှိနေတဲ့နေရာမျိုးဖြစ်ပါတယ်ခင်ဗျာ။
အခုရပိုင်းတွင်မှာတော့မိုးများရေကြီးပြီးတော့ရေလွှမ်းမိုးမှုတွေရေဘေးအနေနဲ့အကြီးအကျယ်ရင်ဆိုင်နေရတဲ့ကရင်ပြည်နယ်မွန်ပြည်နယ်ပဲခူးတိုင်းဒေသကြီးတနင်္လာရီတိုင်းဒေသကြီးအေရဝတီတိုင်းနဲ့ကြံပြည်နယ်နဲ့တိုင်းတွေကဒေသခံပြည်သူတွေအနေနဲ့မိုးလေဝသသတိပေးကြေညာချက်တွေကိုစင်စက်မပြတ်နားဆင်ထားကြဖို့သတိပေးပါတယ်။ရေလွှမ်းမိုးမှုနဲ့မြေပြိုကျမှုအန္တရာယ်တွေဖြစ်နိုင်တဲ့ဒေသတွေကနေသက်ဆိုင်ရာကပြောင်းရွှေ့ခိုင်းရင်လည်းဒေသခံပြည်သူတွေကလိုက်နာပြီးအမြန်ဆုံးရွှေ့ပြောင်းပေးကြဖို့နဲ့ရေကနေရတတ်တဲ့ကူးစက်ရောဂါတွေကိုအထူးသတိထားကာကွယ်ကြဖို့မိုးစလာညွှန်ကြားမှုချုပ်ကသတိပေးပြောဆိုပါတယ်
။ဒီကတော့ဒီရေပိုင်းကြီးပေါ့နော်ဒီရေပိုင်းကြီးမှာအရှိမနီကိစ္စကြီးတော့ပဲပေါ့နော်ဒီရေကြီးတဲ့ဒေသတွေမှာပြီးသွားလာဖို့ကျွန်တော်ပြောချင်လိုက်ပါတယ်။နောက်တစ်ခါတော့ဒီရေကြီးတဲ့ဒေသမှာရှိတဲ့ပြည်သူတွေအနေနဲ့လည်းကျွန်တော်တို့ရဲ့ဒီထုတ်ပြန်တဲ့ထိုင်မှာလည်းကျွန်တော်တို့ပေါ်ပြထားပါတယ်။ဒီလိုတဲ့နေရာဒီပေါ့နော်ဆောင်ရှားနေဆိုင်မှုတော့ကျွန်တော်တို့ကအကြံပေးချက်ထဲမှာထည့်ထားပါတယ်။ဒီကတော့ဒီဒီလိုတဲ့နေရာဒီမှာကျွန်တော်တို့သွားရောက်နေဆိုင်မှာမျိုးလိုပြီးရင်ကျွန်တော်မှနေထားချင်တော့ကျွန်တော်ဒီဟာဒီဟာလဲတာအော်မိုးရွာလာပြီခင်ဗျာတချို့ဒီနေရာမှာတောင်ကျချောင်းတွေပါလေစီးရဲအတွက်ကြောင့်လို့ဒီဆောင်လို့ဒီဘူနီကလေးလုံနေတဲ့ဟိုအားရေမှာမျိုးပါသွားတဲ့ဒီစားလေးလည်းရှိပါလေစီးရဲတဲ့ကြောင့်လို့ပေါ့နော်ဒီဒီကတော့ဘူနီကလေးလုံတဲ့ချိန်မှာလည်းဆောင်လို့ဒီမျိုးတို့ပြန်နေရလို့ချူတင်ဆောင်ရှားပြီးမှဆောင်ရဖို့အတွက်ကျွန်တော်လည်းပြောကြလို့ပါလေနောက်တစ်ခုကတော့ဒီရေပိနေပြည်သူတွေအနေနဲ့ဖေးလို့တဲ့နေရာဒီမှာခေတ္တရှိပြောင်းဒီစားလေးပါလေနောက်တစ်ခုကတော့ဒီတော့ပြီးရဲ့ သူတို့နဲ့အနည်းသာဆုံးမှရှိတဲ့ဝါပီအနေနဲ့အော်ရေးခွဲပြီးအောင်ရချက်တွေနော်နိုင်ငံချက်တွေထားတနဆောင်ရတယ်မလား
ပြီးခဲ့တဲ့ရက်ပိုင်းကပဲရေဘေးသစ်နေတဲ့ကရင်ပြည်နယ်အတွင်းကရေကြီးရေရှမ်းဖြစ်နေတဲ့ဒေသတွေကိုသွားရောက်ပြီးရေဘေးသစ်စခန်းတွေကိုကြည့်ရှုခဲ့ပါတယ်ဒီလိုမျိုးအစိုးရဘက်ကကူညီပေးနေတဲ့အပြင်လူမှုအသင်းအဖွဲ့တွေနိုင်ငံရေးပါတီတွေဘက်ကလည်းတက်နိုင်သလောက်ကူညီဆောင်ရွက်ပေးနေကြပါတယ်လို့ကရင်ပြည်သူ့ပါတီရဲ့ဒုက္ခရာဦးစောစေဝါကအခုလိုပြောပါတယ
်ရေဘေးအနေနဲ့ရှောင်းတေးရတဲ့ကိစ္စတွေဒါကစားဖို့နေရည်တွေနဲ့ကရေဘေးပါသွားတဲ့ကိစ္စတွေနဲ့ပေးဆုံးတဲ့ကိစ္စတွေလည်းရှိတယ်ပေါ့ဗျာအခုကျွန်တော်ကရေဘော်လေးတွေလိုက်ပြီးတော့ရေဟိုကျွန်တော်ဘီလေးနဲ့မှာတို့ရေဒီပါရီတက်ပြီးတော့စက်သက်ကြီးနေတဲ့ခါမှာဒီကနေရောက်တော့ပါသွားတယ်အခုအလောင်းဥတီတွေရှာမတွေ့ဘူးဖြစ်နေစက်သက်နဲ့အဲ့လိုမျိုးတွေတော့ရှိနေတယ်ပေါ့ဗျာနော်အဲ့လားဆိုတော့ဒီဘီလေးကိစ္စတွေလည်းလုံးနေပါတယ်နော
်အခုလက်ရှိအခြေအနေမှာတော့စစ်တောင်းမြေကတောင်ကုန်းနဲ့မတောင်မြို့မှာစိုးရိမ်မဲ့ကျော်လွန်နေပြီးဒါဟာနှစ်ပေါင်း53နှစ်အတွင်းစိုးရိမ်မဲ့အမြင့်ဆုံးအခြေအနေဖြစ်ပါတယ်ဘီလေးမြေရေနဲ့တန်လွင်မြေရေကလည်းစိုးရိမ်မဲ့ကျော်လွန်နေသလိုရွှေကျင်မြေရေပဲခူးမြို့ကပဲခူးမြေရေကလည်းစိုးရိမ်မဲ့ကျော်လွန်နေတာကတော့နှစ်ပေါင်း54နှစ်အတွင်းအမြင့်ဆုံးစိုးရိမ်မဲ့ဖြစ်နေပါတယ်လို့မိုးစလာညွှန်ကြားမှုချုပ်ကပြောပါတယ်ဒါကြောင့်မို့လို့မြကန်းအနီးနဲ့မြေနှိမ်ပိုင်းတွေမှာနေထိုင်သူတွေအနေနဲ့မြေရည်ကြီးမှုဘေးအန္တရာယ်ကင်းလွတ်ရာကနေပြီးတော့ရှောင်ချကြဖို့အထူးသတိပြုနေထိုင်ကြဖို့သတိပေးနှိုးဆော်နေပါတယ်။မိုးပြည်တယ်ထဲမှာတော့ရေကြီးရေရှမ်းမှုဖြစ်နေတဲ့အတွက်ရေဘေးရှောင်အိမ်တော်စုပေါင်း 8,600 ကျော်ကိုစားရည်နေရေးကျန်းမာရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့ပြည်ကြားရေးကသတင်းထုတ်ပြန်ထားပါတယ်ရှင်။ဖီယိုရီမြန်မာပိုင်းရဲ့စနေညအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ကမ္ဘောဒီးယားနိုင်ငံဘက်ကရွေးကောက်ပွဲတွေရဲ့အခြေအနေတင်ပြပေးကြပါတယ်။ကမ္ဘောဒီးယားနိုင်ငံမှာအထွေထွေရွေးကောက်ပွဲတွေကိုမနေ့ပြန်တနင်္ဂနွေနေ့မှာကျင်းပသွားမှာဖြစ်ပြီးတော့ဝန်ကြီးချုပ်ဟွန်ဆန်ရဲ့အာနာယ CPP ပါတီအနေနဲ့အနိုင်ရဖို့များနေပါတယ်။ဒီရွေးကောက်ပွဲမှာတော့အဓိကအတိုက်ခံပါတီဖြစ်တဲ့ CNRP ပါတီမပါဝင်တာကြောင့်လွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့အကဲခတ်တွေကဝေဖန်နေကြပါတယ်။ CNRP ပါတီဘက်ကလည်းရွေးကောက်ပွဲကိုသဘိမ့်မှောက်ဖို့တိုက်တွန်းထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲအခြေအနေအလားအလာတွေနဲ့ပတ်သက်ပြီးတော့ AP သတင်းဆောင်ပါကိုအခြေခံပြီးတော့ကိုရရန်နိုင်ကတင်ပြပေးထားတာနားဆင်ပါရှင
်။ကမ္ဘောဒီးယားနိုင်ငံမှာမနေ့ပြန်တနင်္ဂနွေနေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုဝန်ကြီးချုပ်ဟွန်ဆန်လည်းဝင်ရောက်ရှင်းပြမှာဖြစ်ပြီးတော့သူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းဝေးလှုပ်ရှားမှုတွေကိုတော့တောက်ကြနေကအဆုံးသတ်ခဲ့ပါဗျ။2013ခုနှစ်ကနောက်ဆုံးကြိမ်ကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်းမှာလူကြိုက်များပြီးတော့လက်ရှိအာဏာရပါတီကိုချိန်ချောက်ခဲ့တဲ့အဓိကအတိုက်ခံပါတီကိုကမ္ဘောဒီးယားတရားရုံးချုပ်ကမနစ်ကဖျက်သိမ်းခဲ့ပါဗျ။အဲ့လိုအမိန့်ချခဲ့တဲ့အတွက်ခမာနီခေါင်းဆောင်ဟွန်ဆန်နဲ့သူ့ရဲ့ CPP ပါတီအနိုင်ရဖို့အတွက်အလွယ်တကူလမ်းကြောင်းရှင်းပြလိုက်တာလည်းဖြစ်ပါတယ်။ဒီလိုလုပ်တဲ့အတွက်ရွေးကောက်ပွဲကလည်းတရားမဝင်ဘူးဆိုတဲ့စွဲချက်တွေထွက်ပေါ်ခဲ့ပြီးတော့နိုင်ငံတကာအတိုင်းအဝန်ကလည်းဒါကိုအကြီးအကျယ်ပြစ်တင်ရှုတ်ချခဲ့ကြပါတယ်။မနေ့ဖြန်မှာကျင်းပမယ့်ရွေးကောက်ပွဲကတော့တကယ်ရွေးကောက်ပွဲပုံတော့ပေါက်ပါတယ်။ကမ္ဘောဒီးယားမျိုးသားပါတီ CNP အပါအဝင်ပါတီ20ကျော်ဝင်ပြိုင်ကြမှာဖြစ်ပြီးတော့ CNP ပါတီခေါင်းဆောင်ဆန်းစုံခန်ကလည်းရွေးကောက်ပွဲရဲ့တရားဝင်မှုအပေါ်မှာသူ့အနေနဲ့ယုံကြည်တယ်ဆိုပြီးတော့ပြောပါတယ်။ဒါပေမဲ့လက်တွေ့မှာတော့ဒီပါတီတွေဟာ CPP ပါတီအပြတ်အသတ်အနိုင်မရအောင်ကာကွယ်နိုင်လောက်တဲ့အနေထားတော့မရှိကြပါဘူး။ပြီးခဲ့တဲ့နိုဝင်ဘာလကကမ္ဘောဒီးယားတရားရုံးချုပ်ကအတိုက်ခံ CNRP ပါတီကိုဖျက်သိမ်းခဲ့တာကြောင့်မနေ့ဖြန်မှာကျင်းပမဲ့ရွေးကောက်ပွဲရလဒ်ကလည်းအပြေထွက်ပြီးသားဖြစ်ပါတယ်။ CNRP ပါတီဟာအမေရိကန်နဲ့ပေါင်းပြီးအစိုးရကိုဖြုတ်ချဖို့ကြံစည်တယ်ဆိုပြီးဖျက်သိမ်းမှုအမိန့်ချခဲ့တာဖြစ်ပါတယ်။ဝေဖန်သူတွေကတော့ဒါဟာမဟုတ်မှန်းလို့ကြံဆွဆွဲတာဖြစ်ပြီးတော့အဓိကအတိုက်ခံအပေါ်မှာပြက်ပြက်သားသားဖယ်ရှားဖို့အကြောင်းပြချက်တစ်ခုသာဖြစ်တယ်ဆိုပြီးတော့ပြောကြပါရစေ။2013ခုနှစ်ကတော့ CNRP ပါတီဟာလုံးဝမျှော်လင့်မထားဘဲအနိုင်ရမလို့အထီးဖြစ်ခဲ့ပြီးမနေ့ကကောက်ခဲ့တဲ့လူထုကောက်ခံမှုစစ်တမ်းတွေမှာဆိုရင်လည်းသူတို့ကိုထောက်ခံသူတွေအများပြားကိုလည်းစူးစီးနိုင်ခဲ့ပါတယ်။ CNRP ပါတီခေါင်းဆောင်အများစုဟာထောင်နှံကနေလွတ်မြောက်အောင်အခုအခါမှာပြည်ပမှာထွက်ပြေးနေထိုင်ကြပြီးတော့သူတို့မပါဘဲနဲ့တော့ဒီရွေးကောက်ပွဲဟာအတူယောင်ရွေးကောက်ပွဲသာဖြစ်မယ်လို့ပြောလိုက်ပြီးနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့လည်းဒီရလက်ကိုလက်မခံဘဲပယ်ချသင့်တယ်လို့ CNRP ပါတီဒုတိယခေါင်းဆောင်မူဆိုချွာကပြောပါတယ
် How do you call a free and fair election if the main opposition representing over 3 million votes 44%
CNRP ပါတီကိုထောက်ခံတဲ့သူ3သန်းရှိပြီးတော့ဒါဟာမဲပေးနိုင်သူဥယျာဉ်ရဲ့44%ရာခိုင်နှုန်းဖြစ်ပါတယ်ဒီလိုအဓိကအတိုက်ခံပါတီမပါဘဲနဲ့ဒီရွေးကောက်ပွဲကိုလွတ်လပ်ပြီးတော့တရားမျှတတဲ့ရွေးကောက်ပွဲလို့ဘယ်လိုပြောနိုင်မလဲရွေးကောက်ပွဲမှာတခြား19ပါတီပါခြင်းပါမယ်တရားလည်းဖြစ်ခြင်းဖြစ်မယ်ဒါပေမဲ့ဒါကိုတရားမျှတတဲ့ရွေးကောက်ပွဲလို့တော့ပြောလို့မရနိုင်ပါဘူး
CNRB ပါတီကတော့မဲဆန္ဒရှင် 8.3 သန်းအနေနဲ့ရွေးကောက်ပွဲကိုသဘိမောက်ဖို့တိုက်တွန်းထားပါတယ်။ဒါမဲ့အနာရပါတီဘက်ကတော့ရွေးကောက်ပွဲကိုမဲပေးဖို့ပြက်ကွက်မယ်ဆိုရင်ဥပဒေကြောင်းအရအေးအေးယူမယ်ဆိုပြီးတော့ချင်းချောက်ထားပါတယ်။ဒါပြင်ကုလသမဂ္ဂကလည်းအဓိကအတိုက်ခံပါတီကိုရွေးကောက်ပွဲဝင်ခွင့်မပေးဘူးဆိုရင်စစ်မှန်တဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့သတိပေးထားပါတယ်။ကမ္ဘောဒီးယားနိုင်ငံရဲ့ရွေးကောက်ပွဲကိုဂျပန်နိုင်ငံကအကူအညီတွေပေးခဲ့ပေမဲ့အမေရိကန်နဲ့ဥရောပသမဂ္ဂဘက်ကတော့အကူအညီတွေကိုရပ်ဆိုင်းခဲ့တာပါ။ရွေးကောက်ပွဲကိုတရားဥပဒေစိုးမိုးရေးနဲ့အညီလုံနိုင်သမျှလှုပ်ထားကြောင်းဒါမဲ့ပြည်ပအင်အားကြီးနိုင်ငံတွေမကြိုက်လဲကိစ္စမရှိဘူးလို့ကမ္ဘောဒီးယားဆိုရပြောခွင့်ရဖေစီဖန်ကပြောလိုက်ပါတယ
် We don't need those people I mean to support or not to support but we care about our people to choose a certain
ဦးရေပေးဖို့ဖြစ်ဖြစ်မပေးဖို့ဖြစ်ဖြစ်ကျွန်တော်တို့အတွက်ဒီလူတွေမလိုအပ်ပါဘူ
းအနောက်နိုင်ငံတွေကကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးတည်ဆောက်ဖို့အကူအညီတွေအများကြီးပေးခဲ့တာကြောင်းကမ္ဘောဒီးယားနိုင်ငံအပေါ်မှာဩဇာလွှမ်းမိုးနိုင်ခဲ့ပါတယ်ဒါမဲ့လည်းရွေးကောက်ပွဲနဲ့တိုင်းပြည်ဥတည်နေတဲ့လမ်းကြောင်းအပေါ်ကုလသမဂ္ဂနဲ့အနောက်နိုင်ငံတွေရဲ့စိုးရိမ်ချက်တွေကိုတော့ကမ္ဘောဒီးယားနိုင်ငံဘက်ကခါခါသီးသီးနဲ့ညှင်းပယ်ခဲ့တာဖြစ်ပါတယ်ဒီလိုဖြစ်ရတဲ့နောက်ကွယ်အကြောင်းကတော့တရုတ်နိုင်ငံနဲ့ဆက်ဆံရေးအလျင်မြန်တိုးတက်လာနေပြီးတရုတ်နိုင်ငံရဲ့စီးပွားရေးအင်အားကြောင့်အနောက်နိုင်ငံတွေရဲ့အကူအညီမလိုအပ်တော့တာဖြစ်တယ်လို့အကဲခတ်စပတ်ရှန်စထရန်ဂျီယိုကသုံးသပ်ပါတယ
် Over the past year we've seen the government decisively roll back the zones of freedom that it once preserved in Cambodia.
လူငယ်နေတွင်ကမ္ဘောဒီးယားဆူရကလူရှင်နောက်နိုင်ငံဆူရတွေစိတ်ကျဉ်းနှံအောင်လုပ်တဲ့အနေနဲ့လွတ်လပ်ခွင့်တွေပေးထားတာကိုပြန်ရုပ်သိမ်းခဲ့ပါတယ်။အခုဆိုကမ္ဘောဒီးယားဆူရတရုတ်နိုင်ငံကြောင့်အနောက်နိုင်ငံတွေရဲ့အကူအညီတွေလည်းမလိုတော့ပါဘူး
။ပြီးခဲ့တဲ့တောက်ကြနေ့ကတော့ကမ္ဘောဒီးယားနိုင်ငံကလူအတော်များများ CPP ပါတီရဲ့မဲဆွယ်စည်းရုံးရေးကိုလာရောက်ခဲ့တာကြောင့်ဒီရွေးကောက်ပွဲမှာဟွန်ဆန်ကရှေ့ကပြေးနေတယ်ဆိုတာကိုပြသနေတာဖြစ်ပါတယ်။ဒီရွေးကောက်ပွဲမှာအနိုင်ရခဲ့ရင်ကမ္ဘောဒီးယားနိုင်ငံအနေနဲ့နောက်ထပ်9နှစ်လောက်ထိထိငင်ငင်နဲ့ဖွံ့ဖြိုးတိုးတက်နေမှာဖြစ်တယ်လို့ CPP ပါတီကတော့ပြောပါတယ်။ဒါမဲ့အတိုက်ခံတွေကတော့ CPP ပါတီသာအနိုင်ရခဲ့ရင်ကမ္ဘောဒီးယားနိုင်ငံကို Liberal Democracy နိုင်ငံဖြစ်အောင်တည်ဆောက်သွားဖို့အိမ်မက်တွေလည်းအဆုံးသတ်သွားစေမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဆက်ပြီးတော့ဒီ VOE မြန်မာပိုင်းရဲ့စနေနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍဖြစ်တဲ့မြန်မာတခွင်အစီအစဉ်ကိုတင်ဆက်ပေးကြပါတယ်ဒီသတင်းမှရဲ့မြန်မာတခွင်အစီအစဉ်မှာတော့ဒေသတစ်ခုနဲ့တစ်ခုနီးကပ်တဲ့ကူးသန်းဆက်ဆံမှုတွေကြောင့်ရွာကြီးတရွာလို့တင်စားပြောဆိုနေကြတဲ့ကဘာကြီးမှာတော့စီးပွားရေးကလည်းနိုင်ငံတွေအကြားနှီးနှောဆက်နွယ်နေတာမို့အမေရိကန်နဲ့တရုတ်တို့ကြားကုန်သွယ်ရေးစစ်ပွဲဟာမြန်မာနိုင်ငံအပေါ်မှာအနည်းနဲ့အများတက်ရောက်လာလိမ့်မယ်လို့ခန့်မှန်းချက်တွေရှိပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒီလိုအခြေအနေမျိုးမှာထိခိုက်မှုမရှိအောင်နောက်နှစ်နိုင်ငံစလုံးနဲ့အဆင်ပြေအောင်ဆက်ဆံသင့်တယ်လို့အစိုးရလွှတ်တော်နဲ့စီးပွားရေးပညာရှင်တွေဘက်ကလည်းကိုယ်နိုင်ငံရဲ့အကျိုးစီးပွားကိုအကာအကွယ်ပေးမဲ့အစီအစဉ်တွေပြုလုပ်ထားသင့်တယ်လို့စောင့်ကြည့်လေ့လာသူတွေကသုံးသပ်ပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြူကတင်ပြပေးထားတာနားဆင်ပါရှင်။
2018ခုနှစ်ဇူလိုင်လဇန်ပိုင်းလုံးကအမေရိကန်နိုင်ငံဟာ35ဘီလီယံတန်ဖိုးရှိတဲ့တရုတ်နိုင်ငံကတွင်းကုန် 1333 မြို့ပေါ့တွင်းကုန်ကို25ရာခိုင်နှုန်းတိုးမြင့်ကောက်ခံခဲ့ပါတယ်။ဒါအပြင်တရုတ်နိုင်ငံဘက်ကလည်း35ဘီလီယံတန်ဖိုးရှိတဲ့အမေရိကန်တွင်းကုန် 945 မြို့ပေါ့တွင်းကုန်ကို25ရာခိုင်နှုန်းတိုးမြင့်ကောက်ခံမှုတွေကိုပြန်လည်လှုံ့ဆော်ခဲ့ပါတယ်။နိုင်ငံရေးလိလာသူတွေစီးပွားရေးပညာရှင်တွေကတော့ဒါကိုတရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲဖြစ်ပွားမှုလို့ခေါ်ဆိုနေကြပါတယ်။ကမ္ဘာစီးပွားရေးဟာရွာကြီးတရွာဖြစ်နေတဲ့အတွက်အဲဒီစစ်ပွဲကြောင့်မြန်မာနိုင်ငံအပေါ်အနေနဲ့အများတော့တက်ရောက်မှုရှိလာနိုင်မှာဖြစ်တယ်လို့ခန့်မှန်းထားမှုတွေလည်းရှိနေပါတယ်။ဒါကြောင့် PS Business Group ရဲ့ကျောင်းအုပ်ဦးမျိုးမင်းကတော့မြန်မာနိုင်ငံအနေနဲ့အဲဒီစစ်ပွဲတွေကနေအကျိုးမြတ်တွေရရှိအောင်ဆောင်ကျဉ်းတင်တယ်လို့ဆိုပါတယ်
အဓိကတော့ကျွန်တော်ဘာအရေးကြီးလို့လဲဆိုတော့ကျွန်တော် decision ချတဲ့အခါမှာအရေးကြီးတော့ data ပဲဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ခုနတိုင်းပဲဆုံးဖြတ်ချက်ချတဲ့အခါမှာခံစားချက်ကိုထပ်စာလို့ရှိရင်သတင်းအချက်အလက်ကအရေးကြီးပါတယ်။အဲ့တော့ခုနကကျွန်တော်ဘာကြီးတွေ့နိုင်မလဲဆိုလို့ရှိရင်အခုသမရနှစ်ယောက်ကဘာကြီးလုပ်နေကြလဲဆိုရင် emotion နဲ့တွားနေကြတယ်။ဒီဘက်ကောဟိုဘက်ကောအဲ့တော့သူလုပ်လို့ကိုလုပ်တယ်ဆိုတော့ဘာတပြန်ကြတယ်ပြန်ခုနတိုင်းပဲကိုရိုက်လို့ပြန်ရိုက်တာတွေဖြစ်နေတယ်။အဲ့မှာဘာကြီးထွက်လာဆိုကျွန်တော် data တွေထွက်လာပါတယ်။အဲ့တော့ base sector တွေကိုပိတ်တယ်ဒါမျိုးလိုကျွန်တော်တို့ကမလုပ်ထားဘူးလို့ဆိုရင်အနည်းငယ်ချိနေဖို့လိုအပ်တယ်ဖြစ်နိုင်မယ်ဆိုကျွန်တော်တို့နေခုနတိုင်းပဲအထူးသဖြင့်ကျွန်တော် production လုပ်တဲ့အတွက်အထူးသဖြင့် farming လုပ်တဲ့အတွက်ဒီရက်ကျွန်တော်တို့နိုင်ငံတို့အခွင့်ကောင်းတွေဖြစ်လာဖို့များတယ်ဒေတာတို့ကအခွင့်ကောင်းဒီတိုင်းတော့နေတာမဟုတ်ဘူးခုနကစူးစမ်းရယူတဲ့အတွက်ပဲစူးစမ်းရယူတဲ့သူတွေအတွက်ပဲအခွင့်အရေးကအခွင့်အလမ်းကရနိုင်တာအဲ့တော့ကျွန်တော်တို့ဒီချိန်မှာမဖြစ်ထားဘူးလို့ဆိုရင်ကျွန်တော်တို့ကပြင်ဆင်ထားဖို့လိုအပ်တယ်ဝင်ရောက်နေရာယူဖို့အရေးကြီးတယ်ဒါမှပဲကျွန်တော်တို့နေရာရမယ်ထင်ပါတယ
်အဲ့ဒီစစ်ပွဲဟာနှစ်ဖက်လုံးအတွက်အနာရရှိနိုင်လို့တနိုင်ငံလုံးနဲ့ထိခိုက်မှုတွေရှိလာနိုင်လေဆိုတဲ့သုံးသပ်မှုတွေလည်းရှိနေပါတယ်။ဒါကြောင့်နိုင်ငံရေးလိလာသူတယောက်ဖြစ်တဲ့ ဒေါက်တာရမျိုးတိန်ကတရုတ်ရဲ့အိမ်နီးချင်းနိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့တရုတ်ကိုလည်းမီကိုနေရသလိုအမေရိကန်နိုင်ငံအပါအဝင်အနောက်နိုင်ငံတွေရဲ့နိုင်ငံရေးစီးပွားရေးထောက်ခံမှုကိုလည်းလိုအပ်တဲ့အတွက်နှစ်နိုင်ငံကြားထဲမှာအကောင်းဆုံးဖြစ်အောင်ဆောင်ရွက်ဖို့လိုတယ်လို့ဆိုပါတယ
်ကျွန်တော်မြင်ကတော့ဟိုနေပေါ့လေဒီတရုတ်နဲ့အမေရိကန်ကြားဒီကုန်သွယ်ရေးရဖြစ်တဲ့ပြဿနာဟာမြန်မာနိုင်ငံအပေါ်မှာပေါ့လေအစိုးတက်ရောက်မှုအလားအလာချီချီမောင်မောင်မရှိနိုင်ဘူးလို့တော့မြင်တယ်အဲ့တော့ဟိုတက်ရောက်မှုတချို့ရှိနိုင်တယ်အားသာချက်တွေလည်းရှိနိုင်တယ်အားနည်းချက်တွေလည်းရှိနိုင်တယ်ဒါပေမဲ့ကျွန်တော်တို့နိုင်ငံဟာဒီတရုတ်ပြည်သူတမရနိုင်ငံနဲ့နော်ပို့ပြီးတော့ဟိုနှီးဆက်တဲ့သဘောမျိုးရှိတယ်နော်စီးပွားရေးအရာလည်းပဲပို့ပြီးတော့အမိခုန်နေရတဲ့အနေအထားမျိုးရှိတဲ့အခါကျတော့ဒါကတော့တစ်ပိုင်းပေါ့လေနောက်တစ်ပိုင်းကကျွန်တော်တို့နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့နော်ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲအားကောင်းမှုဆိုရင်ကျွန်တော်တို့ဟာအမေရိကန်ပါဝင်အနောက်အစုနိုင်ငံတွေရဲ့ထောက်ခံမှုကလည်းအရေးကြီးတယ်လို့မြင်တယ်။ဒါထောက်ခံမှုဆိုတဲ့နေရာမှာနိုင်ငံရေးရထောက်ခံမှုကအရေးကြီးတယ်လို့နော်အမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့ကျွန်တော်တို့နိုင်ငံမှာယင်းဒီမြုပ်နှံမှုဟာလည်းအင်မတန်မှအရေးကြီးတယ်လို့မြင်တယ်။အဲ့ဒီအခါကျတော့လက်ရှိအခြေအနေမှာကျွန်တော်တို့ဟာဟလာကျွန်တော်တို့ပြည်တွင်းမှာရှိတဲ့နော်ဟိုစီးပွားရေးပတ်ဝန်းကျင်ကိုနော်နိုင်ငံသားယင်းဒီမြုပ်နှံသူတွေအတွက်ဆွဲဆောင်မှုရှိနိုင်တဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်เนาะအပြန်ဆုံးပြုပြင်ပြောင်းလဲနိုင်မယ်ဆိုရင်ဟာအမေရိကန်ပါဝင်အနောက်နိုင်ငံတွေရဲ့စိတ်ဝင်စားခြင်းကိုခံရတဲ့ဈေးကွက်တစ်ခုဖြစ်လာနိုင်တယ်လို့တုံ့တက်ပါတယ
်ဦးမျိုးမင်းကတော့အင်္ဂလိပ်အခက်ဗမာအချက်ဆိုတဲ့စကားအတိုင်းအခုချိန်မှာမြန်မာနိုင်ငံအနေနဲ့ကြိုတင်ပြင်ဆင်ထားဖို့လိုပြီးရလာတဲ့အခွင့်အရေးတွေကိုအမိဖန်တင်တယ်လို့ဆိုပါတယ်
မြန်မာနိုင်ငံကိုတက်ရောက်မှုရှိလာနိုင်လားသိကြပါတယ်ကျွန်တော်တို့ global village ဖြစ်နေတဲ့အတွက်ကျွန်တော်တို့ဒီစီးပွားရေးကရွာကြီးဖြစ်နေတဲ့အတွက်မြန်မာနိုင်ငံတက်ရောက်မှုကအနည်းငယ်များဖြစ်မှာပါဒီမှာတစ်ချက်ကျွန်တော်ခေါင်းထဲပါသွားရောက်မိလဲဆိုတော့တချိန်ကအကြောင်းအရာတွေသွားပြီးတော့ခေါင်းထဲရောက်ခဲ့မိပါတယ်အဲ့ဒါတခြားမပေါ့အင်္ဂလိပ်အခက်မြန်မာအချက်ဆိုတဲ့အကြောင်းလေးဖြစ်ပါတယ်အင်္ဂလိပ်တွေကစစ်ရှုံးနေပြီတကယ်တမ်းကအင်္ဂလိပ်တွေကဘာဖြစ်ချင်လာလို့မြန်မာနိုင်ငံတွေစစ်ကိုဒီသူတို့ရဲ့တပ်တွေကိုရုတ်ချနေပြီအင်္ဂလိပ်ကအခက်တွေ့နေအဲ့အချိန်မှာမြန်မာတွေကခုနလည်းမယ်အချိန်ကောင်းကိုမလုပ်နိုင်လဲဆိုရင်ရနိုင်တယ်အဲ့တော့ဗိုလ်ချုပ်ကပါသွားလဲဆိုရင်အင်္ဂလန်ကိုသွားပြီးလို့ချင်းလွတ်လပ်ရသွားပြီးတော့တောင်းနိုင်တယ်အခုခတ်တာကျွန်တော်တို့ကဒီအချိန်ကဘသူအခက်လဲဘသူချက်လဲဆိုကျွန်တော်တို့ကမကွဲမပြားဖြစ်နေတယ်ဘာလို့လဲဆိုကျွန်တော်တို့အစင်းနဲ့မဖြစ်လို့ကျွန်တော်တို့တွေကဒီခုနအမေရိကန်ပဲ99ခုနပြောခဲ့တဲ့တရုတ်ပဲ99ဒီဟာတကယ်တမ်းပြောရင်ကျွန်တော်တို့တွေအတွက်မြန်မာတွေအတွက်တမယပြင်တတိယပါတီပေါ့နော်ဂျားထဲမှာရှိတဲ့သူတွေအတွက်ခုနတိုင်းအခွင့်အရေးကောင်းတခုဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံကတော့ဖြစ်နိုင်မယ်ဆိုလို့ရှိရင်ဒီအချိန်ကိုအခွင့်ကောင်းနေနဲ့ယူတတ်ပါတယ်ပို့ကိုယ့်အတွက်ပို့မကောင်းမှမယ်အခွင့်အလမ်းတွေကိုဆောင်ကျက်တတ်ပါတယ
်ဒေါက်တာရံမျိုးသိန်းကတော့အဲ့ဒီကုန်သွယ်ရေးစစ်ပွဲကြောင့်မြန်မာနိုင်ငံကစီးပွားရေးဓမ္မရေးဒါမကအစိုးရဘက်ကတာဝန်ရှိသူတွေလွှတ်တော်တွေကလည်းအဲ့ဒီကိစ္စကိုတရားစမ်းစစ်ပြီးကြိုတင်ပြင်ဆင်တာတွေလုပ်ဖို့လိုအပ်တယ်လို့ပြောပါတယ
်ဟိုကျွန်တော်တို့မြန်မာနိုင်ငံအပါအဝင်ပေါ့လေဒီအခြားဒေတာတွေနိုင်ငံတွေနောက်အခြားနိုင်ငံတွေပေါ်မှာလည်းတော့တက်ရောက်မှုရှိနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့တော့လက်ရှိအခြေအနေမှာเนาะကျွန်တော်တို့နိုင်ငံရဲ့ကုန်သွယ်ရေးဟာလည်းပဲเนาะဒီတရုတ်ပြည်သူတမရနိုင်ငံပေါ်မှာတည်မြှင့်နေရတဲ့အနေအထားမျိုးတွေတော်တော်များများတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံရဲ့ယင်းဒီမြုပ်နှံမှုကျွန်တော်တို့နိုင်ငံကတင်နေတဲ့ကျွေးမီဒါတွေကတရုတ်ပြည်သူတမရနိုင်ငံပေါ်မှာတော်တော်လေးမြင့်မြင့်မားမားရှိတဲ့အခါကျတော့เนาะဒီရိုက်ခတ်မှုပေါ့လေတက်ရောက်မှုရှိလာနိုင်တယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒီအခါကျတော့လက်ရှိအစိုးရနော်နောက်ပြီးတော့လက်ရှိကျွန်တော်တို့လွှတ်တော်ကြီးအနေနဲ့နော်ဒီဖြစ်စဉ်အပေါ်မှာအကြောင်းပြုပြီးတော့မြန်မာနိုင်ငံအပေါ်မြန်မာနိုင်ငံရဲ့စီးပွားရေးအပေါ်မှာတက်ရောက်လာနိုင်တဲ့အခြေအနေတွေကိုနော်လေ့လာဆန်းစစ်သုံးသပ်ပြီးတော့နော်လိုအပ်တဲ့နော်ကြိုတင်ပြင်ဆင်မှုတွေနော်ဒါတွေလုပ်လာနိုင်မှုလိုအပ်တယ်လို့မြင်ပါတယ
်အမေရိကန်တမရထရန်ဟာတရုတ်နိုင်ငံနဲ့အခုမှကုန်သွယ်ရေးစစ်ပွဲစတင်တာဖြစ်ပေမဲ့လည်းကုန်သွယ်ဘက်နိုင်ငံတွေလည်းဖြစ်သလိုမဟာမိတ်နိုင်ငံတွေလည်းဖြစ်တဲ့ဥရောပတမကဂျပန်တောင်ကိုရီးယားဗီယက်နမ်နိုင်ငံတွေရဲ့တွင်းကုန်တွေအပေါ်မှာလည်းအခွန်တိုးမြင့်ကောက်ခံမှုတွေကိုဒီနှစ်ဥပိုင်းကလေးကလှုပ်ဆောင်မှုတွေရှိခဲ့ပါတယ်။ကျွန်တော်ကောင်းမြတ်ဖြူပါ။မြို့မခတရင်အေဂျင်စီကနေ VOA ကိုပေးပို့လိုက်တာပ
ါ။မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝက်မှာတော့စနေညဒဲလေးလိုက်အစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်ဇူလိုင်လ28ရက်စနေနေ့ညရဲ့မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ဒုတိယပိုင်းနာရီဝက်မှာတော့လှိုင်းဒိုမီတာ25ကီလိုဟတ်15953ညလှိုင်းဒိုမီတာ32ကီလိုဟတ်11803ညလှိုင်းဒိုမီတာ51ကီလိုဟတ်633ကနေလှိုင်းလက်မီတာ190ကီလိုဟတ်1505တို့ကနေည10နာရီထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။အခုတော့သောတာရှင်တွေစောင့်မျှော်နေကြတဲ့စနေညဒဲရီလီလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုအောင်လွင်ဦးနဲ့အတူထုတ်လုပ်သူကိုရန်နိုင်တို့တင်ဆက်ပေးမယ့်စနေညဒဲရီလီလိုက်စီစဉ်ကိုနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့မြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့ဆွေးနွေးမှာပါမကြာသေးခင်တုန်းကပဲကြားပြည်နယ်မှာဗိုလ်ချုပ်ကြီးကိုစတ်တူမဲ့အစီအစဉ်တွေအခြေတင်ဖြစ်စရာတွေကြုံခဲ့ရပြီးတဲ့နောက်လိုအပ်ရဲ့စစ်တပ်နဲ့ပြည်ရှင်မှုပြည်နယ်ဝန်ကြီးချုပ်ကသတိပေးလိုက်တဲ့အတွက်လည်းမြန်မာနိုင်ငံရေးမှာစစ်တပ်ရဲ့အခမ်းအနားနဲ့ပတ်သက်လို့မေးခွန်းထုတ်ဆရာတွေလည်းတချို့ပြန်ပေါ်လာပါတယ်ဆိုတော့ဒီမြန်မာနိုင်ငံရေးမှာနှစ်ပေါင်းများစွာစစ်တပ်ကနေရာယူခဲ့တာနိုင်ငံရေးအခြေအနေရလိုအပ်ချက်ကြောင့်လားစစ်ကောင်းဆောင်တွေရဲ့အာဏာမမုန်းမှုကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာတွေကိုကျွန်တော်တို့ဆွေးနွေးသွားမှာဖြစ်ပါတယ်ဆိုတော့ကျွန်တော်ပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းအခုဆိုရင်လေးလိုင်းပေါ်မှာရောက်နေပါပြီတူကတော့ကျွန်တော်ဒီမြန်မာနိုင်ငံရေးအကဲခတ်တူလည်းဖြစ်တဲ့ဒီတီဘောမျိုးကဦးရဲထွန်းမှာနောက်တူကတော့ဒီ1990ပြည့်ရွေးကောက်ပွဲမှာတော့ပလဲမြွန်းနဲ့လွတ်တော်ကိုယ်စားဖြစ်ခဲ့ပြီးတော့ဒေါက်တာတစ်ဆွေပါနောက်တူကတော့ကျွန်တော်တို့ဒီမြန်မာပြည်ရင်းရပါပဲဒီယနေ့ခင်နိုင်ငံရေးမဂ္ဂဇင်းအေဒါရောက်ဦးသက်စင်ဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ဦးရဲထွန်းကိုတုံ့သက်စေချင်ပါတယ်ခင်ဗျမြန်မာနိုင်ငံမှာဒီနိုင်ငံရေးမတည်မငြိမ်အခြေအနေတွေကြုံရတဲ့အတွက်ဒီတက်မတော်ကဝင်ထိန်းသိမ်းရတာပါဆိုပြီးအစဉ်ဆက်ပြောလို့ရှိရပါတယ်ဆိုတော့ဒီလွတ်လပ်ရေးရပြီးနောက်ပိုင်းဒီစစ်တပ်ကတိုင်းပြည်မှာအာဏာသိမ်းတဲ့အခြေအနေမှာဒီနိုင်ငံရေးပြဿနာတွေကလည်းတကယ်လည်းရှိခဲ့ပါတယ်ဆိုတော့စစ်တပ်ကနိုင်ငံရေးရလိုအပ်ချက်ကြောင့်ပါခဲ့ရတာပါလို့ပြောမယ်ဆိုရင်ရောတကယ်လည်းပြောနိုင်တဲ့အခြေအနေတွေရှိခဲ့သလားဦးရထော
အဲ့လိုပြောနိုင်ပါတယ်ဗျာကျွန်တော်တို့ဟိုတက်မတော်ကနေပြီးတော့ဟိုနိုင်ငံရေးမှာဝင်မဆွဲသင့်ဘူးတက်မတော်ဟာ professional တက်မတော်အနေနဲ့ပဲနိုင်ငံရေးနဲ့လွတ်လွတ်ကင်းကင်းနေခြင်းနဲ့နေရမယ်ဆိုတဲ့ဟာကိုပထမအဦးဆုံးဒီတရကပြသွားတာကတော့ဘူကျော်အောင်ဆန်းနဲ့ပေါ့နော်ဘူကျော်အောင်ဆန်းကတော့တကယ်ကတက်မတော်ကိုထူထောင်ခဲ့တဲ့ပုံကူဖြစ်တယ်။သို့တော်လည်းသူနိုင်ငံလွတ်လပ်ရေးအတွက်အကျိုးစားမယ်ဆိုတဲ့အကျိုးပန်းမယ်ဆိုတဲ့အခါမှာတက်မတော်ကနေထွက်ပြီးတော့သူဥအောင်ဆန်းအနေနဲ့ပဲနိုင်ငံရေးကိုကြောင်းပြီးတော့ဝင်လောက်တာပေါ့နော်။အဲ့ဒီလိုသူလောက်ခဲ့တဲ့အစဉ်အလာပေါ့အစဉ်အလာထူထောင်ခဲ့ပေမဲ့လည်းနောက်ပိုင်းမှာလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းမှာကကြတော့ကျွန်တော်တို့ဒီမမျော်လင့်ပဲပေါ့နော်လွတ်လပ်ရေးရပြီးရတဲ့ကြိုင်နဲ့တည်းအဲ့ဒီလက်နက်ကင်ဒီတိုက်ခိုက်မှုတွေလက်နက်ကင်ပြည်ပကတည်းအနှံ့အပြားဖြစ်လာတော့ဟောဒီတပ်မတော်ကဝင်ထိရတော့တာပေါ့နော်ဒီမှာနိုင်ငံရေးသမားတွေကဘလို့မှအတိုင်းပြည်ကိုထိနိုင်တဲ့အနေအထားမရှိတော့ဘူးအဲ့တော့တပ်မတော်ကအဲ့မှာတောက်လျှောက်ဒီတိုင်းပြည်ပြန်ပြီးတော့ရင်ဝေးပြည်ပြောင်းဥပဒေစိုးမိုးအောင်ဟိုပြန်ပြီးတော့ကြိုးစားခဲ့ရတာပေါ့အဲ့ဒါလို့ဟိုဆိုတဲ့အခါကျတော့ဒီတိုင်းပြည်ကိုရင်ဝေးပြည်ပြောင်းထိသိမ်းနိုင်တာတမတော်ပဲရှိတယ်ဆိုတော့အယူအဆမျိုးသူတို့ကောင်းတဲ့မှာဝင်သွားတာပေါ့လေအဲ့ဒီနောက်ပိုင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီဥလူတို့ကအာကျွန်တော်တို့ရွက်ောက်ပွဲနဲ့အစိုးရဖြစ်လာပေမဲ့လည်းတခါတိုင်းပြည်မှာအချင်းချင်းသဘောထားတွေကွဲပြီးတော့ဒီမပြေမလည်တွေဖြစ်ကြတဲ့အခါမှာတခါဒီနိုင်ငံရဲ့အာဏာကိုခဏလွှဲပြောင်းပေးခဲ့ရသေးတယ်အဲ့ဒီလိုဖြစ်တဲ့ဟိုဒီအစင်လာတွေကတမတော်အပေါ်မှာဒီနိုင်ငံတစ်ခုခုဖြစ်တဲ့အချိန်တိုင်းမှာသူတို့ဝင်ကြမှာသူတို့ဝင်ချင်းမှာရမယ်ဆိုတော့ ယုံကြည်မှုကလည်းသူပို့ပြီးတော့ဆိုးဆိုးနေနေဖြစ်သွားတယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါဦးရထွန်းဆိုတော့ကျွန်တော်ဒေါက်တာတင်းဆွေကိုလည်းမေးဆွေးနွေးစေချင်ပါတယ်ဆိုတော့ကျွန်တော်တို့ဒီအစိုးရမှပြောသွားတယ်လို့ပေါ့လေစစ်တပ်ကနိုင်ငံရေးအရာလိုအပ်ချက်ကြောင့်မြန်မာနိုင်ငံရေးမှာဒီတခြားလုံးပါခဲ့ရတယ်လို့ပြောမယ်ဆိုရင်ပြောနိုင်တဲ့အခြေအနေမျိုးရှိခဲ့သလားဆရာဦးတင်းဆွေ
အဲကျွန်တော်ကတော့အာဦးရထွန်းပြောတာနဲ့တော့မတူဘူးခင်ဗျာကျွန်တော်ဒီကိစ္စကိုကြကြနနာလေးလာသုံးသက်လေးလေးနဲ့သုံးသက်ထားပါတယ်အာရတိုင်းနဲ့ငါခါပေါ့ထောင်းပေါ့အဲ58ကိုခဏထားပြီး60နှစ်နဲ့ကျွန်တော်88ပေါ့ထောင်းတဲ့ခုနေအာရတိုင်းနာကကျတို့ရဲ့အကြောင်းပြချက်ကဒီတော့စီကြီးပြုခွဲမယ်လာရှန်ကနေဦးဆောင်ပြီးတော့ဖက်ဒရယ်စနစ်ကိုတောင်းတဲ့ကိစ္စပေါ့နော်ပေါ်ဒီဟုတ်ချက်58ခုနှစ်ပေါ်ဒီအုပ်ချုပ်ပုံရစနစ်နဲ့ခွတ်ထုတ်ခွန်ဆိုတာကြောင့်ပြုပြီးတော့အာဒါဆိုလိုတဲ့ဖြစ်တယ်ဒီကကမှာအဲ့လိုကတက်နေတဲ့ဖက်ဒရယ်ပလတ်ဆိုရဟာ1962ခုနှစ်ဖေဖော်ဝါရီလနောက်ဆုံးပတ်မှာပြည်ထောင်စုအရေးစွန်းဝဲကြီးကိုကျင်းပနေတယ်။ကျင်းပတာကနိုင်ငံရေးနဲ့ဖြည့်ရှင်းမှုတိုင်းရင်းသားတွေနဲ့လက်ရှိဆိုရတယ်သူဖြည့်ရှင်းမှုကြိုးစားရတာ။ဒီကြိုးစားမှုကိုမပြီးခင်စွန်းဝဲမပြီးခင်မလတ်နေနေပါဦးနေဝင်ရအတသိပါတယ်။အဲ့တော့ကျွန်တော်မြင်တာကဒါဟာဟိုနိုင်ငံရေးနဲ့ဖြည့်ရှင်းတာကိုစစ်တပ်နဲ့ဖြည့်ရှင်းနည်းကိုဥပမာဆပ်ပေးလိုက်တဲ့ပုံမှန်တမိုင်းအစုံနော်နောက်တစ်ခါ1988ကိုကြည့်လိုက်ပါ1988ဟာလူဆန္ဒအုံကြောမှုကြီးဖြစ်နေတဲ့အချိန်မှာသူကဒီနေအမှန်ကဒီမဆရာအစိုးရမလန်းစစ်ပါတီရဲ့ချက်ဆုံးမှုကြီးပြည်ပဒါလာမနော်နဲ့ LDC ဖြစ်တာဆိုတော့အဲဟိုမြင်တမှုရစီးပွားရအကုန်ကျနေတဲ့အချိန်မှာသူတို့စစ်တပ်ဟာကမ္ဘာ30ပြောင်းအောင်စောင့်နေတခါလူတို့အကြောင်းမူကြီးကိုအယုတ်ဆိုးအောင်မနော်ကောင်းဖြတ်တာတွေရောမင်းမဲစီရိုက်ဆိုတဲ့ဟာတွေကိုဖန်ပြီးပြီးမှတော့အနာသိမ့်လိုက်တာအမှန်ကမဆလတ်တဲ့လက်ထက်ကမဆလတ်ကိုလက်ကနေသူအနာသိမ့်ရမှာပြည်လို့ညှဆန္ဒခင်ဗျာကြီးကြီးလာအောင်မဆောင်နိုင်မယ်နဲ့မဆလာတဲ့ကလက်ကနေအာဏာသိမ်းပြီးမဆလာခေါင်းဆောင်တွေကိုထိမ့်သိမ်းဖို့ဟိုတင့်နဲ့မြန်မာနိုင်ငံရဲ့အခြေအနေပါဒါကြောင့်အဲ့ဒီနှစ်ခုကြောင့်စစ်တပ်ဟာနိုင်ငံရေးမှာဟလာဟိုအဲ့ဒီအကြောင်းပြချက်မမှန်ကန်တဲ့အကြောင်းပြချက်တွေတင်ခဲ့တာနှစ်ခုဖြစ်တယ်လို့ကျွန်တော်လေးလေးနက်နက်ယူဆပါတယ်ခင်ဗျာ
โอเคเสียอุเทนซวยซวยเนี่ยเจซุบาสรเอาโกตัดสินโหแล้วจนซวยเนเสร็จมาเลยอุทุภิญโกตัดสินก็တော့ဒီအခုဒီရင်းနှီးခေနိုင်ငံရေးမဂ္ဂဇင်းအေဒါရုပ်ဆိုပေမဲ့88ကာလကိုဟိုဖြတ်တန်းခဲ့တဲ့လူငယ်တူလည်းဖြစ်တယ်ဆိုတော့အခုကျွန်တော်တို့ဒီ88ကနေအခုချိန်ထိလဲဒီတက်ကမြန်မာနိုင်ငံနိုင်ငံရေးအခြေအနေရလိုအပ်ချက်ရဟိုပါရတယ်ဆိုပြီးတော့တခြားပြောခဲ့တာရှိပါတယ်ဆိုတော့ဒီအကြောင်းပြချက်တွေကခိုင်လုံတဲ့အကြောင်းပြချက်တွေလို့ကိုတက်စင်အနေနဲ့ယူဆလာခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်အဓိကကျွန်တော်ပြောချင်တာကဘောလက်ရှိဖြစ်နေတဲ့တက်နဲ့ကျွန်တော်ပြောတာတော့ရတာဟိုရတာတဲ့အချင်းမှာရတာပဲအချင်းမှာဖြစ်နေတဲ့ပြဿနာကအဓိကတဲ့မှန်ပြီးမှားပြီးကိုကျွန်တော်မပြောချင်ဘူးကျွန်တော်အဓိကဖြစ်နေတဲ့ပြဿနာကဘာလဲဆိုတော့တက်က1962ခုနှစ်အာနာသိမ့်တဲ့အချိန်ကစပြီးတော့တက်မှာ state building ကိုခေါ်ရပေါ့နော်သူ့ရဲ့ဟို vision ရှိတာသူ့မှာ vision ရှိတယ်သူကတပီအောင်ထူထောင်နေတယ်တပီအောင်ဆိုရင်ဒါကြောင့်မို့အာနာသိန်းနဲ့ဆိုတာကတပီအောင်ခုံကျင်တဲ့ fishing ကောင်ဆိုတာအာနာသိန်းနဲ့အာနာသိန်းရဲ့ခင်ဗျာချင်ရတော့ရှောက်တော့သူကသူရေကြီးဆောက်တော့လုံးဝလက်မခံဘူးပြောမခံဘူးအဲ့နောက်ပိုင်းကျတော့1988ခုနှစ်တပတ်ငငယ်ကြီးဆိုင်တော့ဦးဟာဦးသွင်းတဲ့ဆက်မှာတမောက်ဦးသွင်းတဲ့ဆက်မှာငငယ်ကြီးဆိုင်ဆက်ပြီးဆောင်တဲ့ခင်ဗျာချင်ရဆက်ပြီးတော့သူကဘာလို့ဖြစ်လာလဲဆိုတဲ့ခါကျတော့ဘုံသတ်စီဦးဆောင်တဲ့ဒီမိုဒစ်အင်အားစုကြီးအပေါ်ဝင်တန်းနတ်ငယ်စုလင်းတဲ့ကိုင်အင်အားစုကြီးကတန်းကြီး state building နဲ့ပတ်သက်ပြီးတော့ပစုံတရာတော့ vision ရှိမယ်လို့ပြောယုံကြည်တယ်။ယုံကြည်တဲ့အတွက်သူကဆော်ရဘီယန်စုကိုလက်ခံမယ်ဆော်ရဘီယန်စုဆိုတဲ့ဟာကိုသူကအဲ့စကားကိုပြောခွင့်ပေးတယ်။ဒါပေမဲ့သူ့မှာကလည်းဆော်ရဘီယန်စုဆိုတာသူ့ vision ရသူ့တတ်မှတ်ထားတဲ့သူ့ပြောင်းမှန်းထားတဲ့ဆော်ရဘီယန်ပုံစံမျိုးပဲသူကလက်ခံတယ်။အဲ့ဒီပုံစံတွေကြခဲ့တယ်။ဒါပေမဲ့ဆော်ရဘီယန်စုဆိုတာကလုံးဝလက်ခံတယ်။ဒါပေမဲ့သူ့ရဲ့သတ်မှတ်ထားတဲ့သူမျှော်မှန်းထားတဲ့သူ့ရဲ့ vision ရသူမျှော်မှန်းသတ်မှတ်ထားတဲ့ဆော်ရဘီယန်စုဆိုတဲ့ပုံစံမျိုးသူကသတ်မှတ်ပြီးတော့သူကရက်ခံတယ်။သူအဲ့2010ရုပ်ပေါ်ဝင်မတိုင်ခင်2015ရုပ်ပေါ်ဝင်မတိုင်ခင်အထိသူကတိုင်းတဲ့နိုင်ငံငယ်စုတွေနဲ့ဒေါ်မန်စုဦးဆောင်တဲ့ဒီမိုကရေစီအင်အားစုတွေဈားထဲမှာသုံးတရား state building နဲ့ပတ်သက်ပြီးတော့ vision ရှိမယ်လို့သူကပြောနေခဲ့ပုံရတယ်။ဒါပေမဲ့အခုအချိန်ဒီမှာ ကျောင်းလူစင်ကြဟိုတိုင်းနာတနေကအင်အားစုရတိုင်းနာငယ်စုတနေကအင်အားစုတွေမှာကတော့သူတို့ဒီစတိတ်သူတို့စိတ်ကြီးနေပတ်သက်ပြီးတော့သူကသူတို့မှာ efficient ရှိတယ်။မှန်မှန်မှန်မှန်တော့သူတို့လက်ခံတယ်လက်မခံတယ်ဆိုတာဟုတ်။အဲ့တော့သူတို့မှာ efficient ရှိတယ်။ဒါပေမဲ့ကျွန်တော်တို့ဒီဘက်ကတောင်ဆန်းစုကြည့်ဦးဆောင်တဲ့ကျွန်တော်ဒီမိုကရေစီအင်အားစုဟာ state building နဲ့ပတ်သက်ပြီးတော့တက်တာလိုမျိုးတိုင်းနာသူငယ်စုတနေကအင်အားစုရတဲ့မျိုး efficient ရှိလားမရှိလားဆိုတာပြဿနာဖြစ်တယ်။အဲ့တော့ကျွန်တော်တို့အဲ့လို vision ရှိခြင်းမရှိခြင်းပေါ်မူတည်ပြီးတော့ဥတော်ဆောင်စီတို့ဥဆောင်တဲ့ energy အစိုးရကဘာဖြစ်နေလဲအခုကျွန်တော်စီတို့အကျွတ်နေမြင်နေရာမှာလူမရှိမှကြောက်ဘူးဥဆောင်လို့ပြောမယ်ဥဆောင်မှာဖြစ်ဘူးအဲ့တော့တက်တကတန်ကြည့်လို့ရှိရင်ဒါပစ်ကြည့်တော့အထင်ပြင်းစရာဖြစ်တယ်အဲ့တော့ပြောချင်တာကအဲ့တော့တကယ်တော့လို့ရှိရင်ကျွန်တော်တို့ဘက်ကကျွန်တော် state building ကိုဘယ်လိုလုပ်လဲကျွန်တော်က blue vision ရှိတယ်ကျွန်တော်ဘယ်လိုလုပ်ထားမလဲဘယ်လိုလုပ်ကြမလဲကျွန်တော်ဘက်ကညွှန်မန်းချက်ကြီးပါလဲဆိုတော့ကို NLD ပါတီတွေမှာလည်းပြောထားတာမရှိဘူးဆိုတော့ဖွဲ့တယ်မှာလည်းပြောထားတာမရှိဘူးပြည်သူလည်းထောက်အောင်ပြောဘက်ကတော့ရှင်းတယ်သူတို့ဘက်ကသူတို့တက်ထင်းပါလေအခိုင်မှာပြီးဆောက်ထားပြီးသားပြည်သူလည်းအခါအားလျော်စွာသူကထားထားပြီးသားဥပမာပြောလို့ရှင်ဒုတော်ဝင်ရေးသူမလို့ဆိုတာကတက်ကစပြောတာ
ဟုတ်ကဲ့ဆိုတော့ကိုတက်စင်ကိုတက်စင်ဆိုလိုတာကိုကျွန်တော်ဟိုတစ်ချက်သုံးသက်ကြားရတဲ့ပြက်ပြီးကျွန်တော်တုံးသက်ချင်တာကတော့ဆိုလိုတာကတော့ဒီအခုစစ်တပ်ကဒီအခမ်းကဏ္ဍတစုံတရာရှိနေတယ်ဆိုတော့စစ်တပ်ကသူကိုယ်တိုင်လည်းတိစောက်ထားတယ်နောက်တစ်ခုကဒီဘက်ကအတိုက်ခံဒီဒီမိုကရေစီနိုင်ငံရေးအင်အားစုတွေဘက်ကတစုံတရာအားနည်းချက်တွေနိုင်ငံရေးနဲ့ပတ်သက်ပြီးတိစောက်မှုတွေမှာအားနည်းချက်တွေရှိနေတယ်ဆိုတော့ဒီနိုင်ငံရေးမှာစစ်တပ်ကသူအခမ်းကဏ္ဍဆက်ပြီးလွှမ်းမိုးနေနိုင်တဲ့အခင်းချင်းတွေဖြစ်နေတယ်ဆိုတော့တုံးသက်ချက်လို့ကျွန်တော်ယူဆမိပါတယ်ဟုတ်လားမသိဘူးကို
ဟုတ်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ဟုတ်ပါတယ်တစ်ခါကအားနည်းနေတဲ့ခါမှာတစ်ခါကပြင်ဆင်မှုမရှိတဲ့ခါမှာတစ်ခါပြည်သူစားတဲ့ခါမှာတော့ကျွန်တော်တို့ကဟိုတက်တဲ့နေတဲ့သူတို့ကဖက်ကအားအင်းအားလေးရှိလက်နဲ့တည်းရှိတဲ့ခါကျတော့ကျွန်တော်တို့မှာ alternative ဘာမှမရှိတဲ့ခါမှာကျွန်တော်တို့ကဟိုဥပမာပြတဲ့ကျွန်တော်နောက်ဆုံးပြောလို့ရှိရင်ဒီဥကျွန်တော်တို့နေပေါ်နေဆက်တည်ပင်လုံးအစည်းဝေးထုတ်တဲ့ခါမှာတိုင်းသားတွေကတင်တဲ့အဆိုပြုချက်တွေကိုတက်ကလက်မခံလို့ရှိရင်ပြည့်ဆက်ပြရတယ်တက်ကလက်ခံသဘောတူတယ်အဲ့တော့ကျွန်တော်တို့ဥစည်းဥဆောင်ပြုနေတဲ့အဆိုရအနေနဲ့ဒီကြားထဲမှာဘာလို့ပြီးနိုင်လဲ alternative ဘာလို့ပြီးနိုင်လဲဘာမှမလုပ်ပြီးနိုင်တက်ကလက်မခံသူလက်မခံဟောတက်ကလက်ခံတက်ကလက်ဆိုလက်ခံလေဆိုတော့တိုင်းရင်းနဲ့တက်နဲ့သဘောတူညီမှုပေါ်မူတည်ပြီးတော့အဆိုးရနေပြီးတော့လိုက်လူနေဆိုတဲ့သဘောဖြစ်နေတာအဆိုးရနေတဲ့ state building the blue vision ရှိတဲ့ဆိုတော့သင်္ချင်စရာပပြနိုင်လို့ရှိရင်တော့ကျွန်တော်တို့တက်ကကျွန်တော်တို့ဒီထဲဆောင်ဖို့နေဦးမှာပါ
โอเคကျေးဇူးပါဆိုတော့ဒါနဲ့ဆက်ဆက်ပြီးကျွန်တော်ဆရာဦးရထွန်းကိုပြန်မေးချင်ပါတယ်အခုဒီစစ်တပ်ကဒီနိုင်ငံရေးထဲမှာပါနေတဲ့ကိစ္စတွေမှာဒီနိုင်ငံရေးသမားတွေဘက်မှာလည်းတာဝန်မကင်းမှုဆိုတဲ့အမြင်မျိုးတွေရှိကြပါတယ်ဟိုနမူနာအနေနဲ့ပြောမယ်ဆိုတော့ဒီဥနုဝင်ကြီးချုပ်ဘွားမှာဗိုလ်ချုပ်နေဝင်ကိုအိမ်ဆောင်အစိုးရလုတ်ခိုင်းတာမျိုးတွေကိုထောက်ပြတဲ့ဥမာမျိုးတွေလည်းရှိပါတယ်အခုဒီကြရားပြည်နယ်ကဖြစ်စင်မှာဆိုရင်လည်းတက်ကူကြီးအညီနဲ့ရှင်းမယ်ဆိုတဲ့အပြောမျိုးတွေကဒီစစ်တပ်ကိုနိုင်ငံရေးထဲကိုဆွတ်သွင်းရကြရတယ်ဆိုတဲ့သဘောထားတွေရှိပါတယ်ဆိုတော့ဒီလိုစစ်တပ်ကနိုင်ငံရေးမှာပါနေခြင်းကိစ္စတွေကဒီနိုင်ငံရေးသမားတွေကိုယ်တိုင်မှာဟောတာဝန်ရှိရလို့ပြောနိုင်လားဆရာဦးရထွန်းအ
ဲအဲ့ဒါလို့ပဲပြောရမှာပေါ့လေကျွန်တော်တို့ဒီဥလို့ဟိုဟို98မှာဖြစ်တဲ့ကိစ္စကတော့ဟိုဒီနေ့ပဲကျွန်တော်ပြန်ဖတ်ကြည့်ရဲအဲ့ဒီဟာအသေးစိတ်တကယ်ဖြစ်တာကတော့ဟိုသူတို့ဒီဖတ်စပ်ပလာထဲမှာတန့်ရှင်းတဲ့ဒီငယ်ကွဲပြီးတဲ့အခါကျတော့ဟိုဒီဒီနေ့ကနေပြီးတော့ပါလီမန်ထဲမှာဥနုအစိုးရကိုတန်ရှင်းကိုသူကဟိုအယုံကြည်မရှိအစိုးတွင်းတာပေါ့နော်တွင်းပြီးတဲ့အခါကျတော့မဲခွဲတော့ရှင်းမဲအတာနဲ့ပဲကတ်ပြီးတော့နိုင်တယ်အဲ့ဒါလို့ဖြစ်သွားတဲ့ရလတ်ကိုဥနုကလည်းသိတော့မကျေနပ်ဘူးနည်းနည်းပဲကတ်နိုင်တဲ့အတွက်ကြောင့်လို့သိမကျေနပ်ဘူးပေါ့နော်အဲ့ဒါလို့အချင်းချင်းတွေကွဲပြဲပြီးတဲ့အခါကျတော့ဒီတိုင်းပြည်မှာနည်းနည်းအဲဒီထိမ့်မှန်သိနေရဒီဟိုတနက်ကိုင်းဟိုတပုံနေရာလဲနေရာအနှံ့ပြားမှာရှိနေတဲ့အချိန်မှာတိုင်းပြည်ကိုဒီငင်ငင်သက်သက်ဖြစ်အောင်နဲ့နောက်ဟိုဥနုကရွေးကောက်ပွဲပြန်ပြီးတော့အစ်စ်လောက်ချင်တယ်ဆိုတဲ့ဥစ္စာကိုလဲရိတ်ကြီးတဲ့တက်မတော်ကဟိုဗိုလ်ချုပ်နေဝင်းကဒီဗိုလ်မှူးချုပ်၃ယောက်ကိုလွှတ်ပြီးတော့သူတို့တက်မတော်ဘက်ကကန်းလန်းတယ်လို့ဖတ်ရတယ်ဗျာတက်မတော်ဘက်ကအရင်သွားပြီးတော့ကန်းလန်းတာကန်းလန်းတာကိုမှဥနုကနေပြီးတော့အဲ့လိုအာနာသိမ့်နေဆိုရင်တော့တိုင်းပြည်အတွက်အစင်လာလည်းမကောင်းဘူးအဲကျွန်တော်အတွက်လည်းပြိခါကြရတယ်အဲ့တော့ဟိုနိုင်ငံတော်အာနာကိုလွှဲရတယ်ဆိုတာမျိုးပဲလုပ်ပါဆိုပြီးတော့ညှိနှိုင်းပြီးတော့အဲ့ဒီဖွဲ့စည်းပုံအခြေခံဥပဒေရဟိုအာနာလွှဲတာပေါ့လေလွှဲတဲ့အခါကျတော့အဲနောက်တစ်ခါဒီကျွန်တော်တို့လွတ်တော်အမှန်မဟုတ်တဲ့ပုံကိုဝန်ကြီးချုပ်ဖြစ်နေထောက်လာတဲ့ပို့ပြီးတော့အာနာလွှဲလို့မရဘူးဝန်ကြီးချုပ်လွှတ်ခွင့်မပြုဘူးဆိုတော့ဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 干大车将的卡片递下来嘛，屋内文员点比到哦的弄出来的弄的，比到嘛，快递工钱啊，屋里点比到的卡都点比到哦，问题都现在所以啊，快开门，那预告不要点漏的啵喏。除了温度啊，你比较啥干冷啊，然后不挨了啊，喏。
好。
多少嘞？八百匹，匹拉的，匹过拉的，样的。预告不嘛，那个都 landslide 年来呢，样的丢了，丢了艰难嘛，玻璃喏。但都都摔来的，都叫我们路预告不嘛，都变比较都哎呀变比较多少人嘛，变受伤来嘛，啵喏。我给亚弟呢，撇的给啥嘛？撇的给啥嘛？加入嘞，不拿标多子嘞。像那个南安伊他妈的呀，哦，南安伊，不的，天嘛巴拉嘞巴嘞，不咯？都撇的哪咯？给亚弟呢？问题就呢，快点讲起个屋里嘞，今年铺路的路，的怎么个的？现在呢，宝马嘞，说说咩咩？的话撇铺不？路你拆铺路啊不？不撇多嘞？不就接有给啥呢？不得路线，慢阿罗，哦的，接接来来天啊，天嘛，西南村那边咯，哦的，别有路边来看到了，比来讲就大嘛啵嘞。哎喽，的村的路没阿乌出来看嘛，那从多少年来个咯？干的莫个是精神野外的地大，比如路都噶啊的的南面路呢，么再古路北岔没村呢，正路。所以啊，你呢，来看嘛嘞，再给出路线嘞，肯定啊，干过的路的你呢，然后来看对吧？就来下牛呢，正如滴滴来分担淘宝牛宝咯，一路路边的，滴商家路线，领导从撇下买啥，那成交的你都来打啵，成交的，话都来的卡着，但怎么个是渐渐的酷啵嘛？就是说说那边没事啊，我们老干部干的到发比较破皮的路要你啦啵嘞，大家不那。你公园里边跳皮来啥？哎，这路个比我们那路挺难。
OK， 所以今朝的多，现在有的是多少来家境嘛？现在各地大家的，那个嘛，我尼亚有尼亚给啥的呀？的呢？那个他妈的过来嘛？到外面干部说的，那面宝马，现在不都多少来七八了？可能。Hello， 现在有的是加兰的呢？
加兰的。
OK， 现在有的是。
OK。南安一把地的南安一的嘛地不干，俺那边没西谷出来到，就那个路嘛泥路米啊。他比没他过，俺是写文件我寄来就行。地面呢怕啥不拉过来了，嘛呢？他比没哎一起嘛，哎，单笔也别的那个，把地过来呗，西比哦。然后是的，所以弄个做高明的，哦，来那个应该啥不弄？哎嘛，地面啊。国民党国，咱们不比乌都的毛呢，毛乌都的毛嘛嘞。都说，第四这个地面股，表面的呢，都超看的嘞。超看呀，咱那边的嘛，的那个一把的那库啊，不比贵多了，怎么样？过的，那在国内有个国别机嘞，也是这个啊，地面股的，把它背着，撸撸个的卡，哎，它有表面不比的乌都在弄弄出来的，大不了也扒拉的。十分不够，
三千米
了，五路路，好个一路路开了，然后哦，打的结果，那的苦啊，路呀，第老板给啥的不？啊，可能阿里达的乌苏尼路微信说的苗面包，哦，今朝面那个，今朝皮钱呐，苗面说单皮的苗面没新的进来，啊，阿婆阿爸的阿乌苏也面说那个，哎，不得哦，的苦嘞不？喏，单皮的面今朝西瓜没压了苦。家里不用上闹嘛，等于也面目嘛，丢那个嘛他，但上回那天嘛，都等于也血液面，那阿在的呀，那呀我就比面那是，面那多，我抽下来顶那去吧。那么，那里嘛没修修表啦啦，像那这样面的嘛没修天啊，那里嘛他身上裤，前面没洗路，都掉出等于就飞行我身上路没下我困呀。咱们来把脉，但是那银行助理来把脉，这前两个银行助理把的都哪个危险不？那你伢子的呀，当地一对危险股前两步，困难股没压个的对，就那罗阿拉拉面呢。所以讲，咱们来把的来的，你给啥嘛？比如我报了，都危险，你来冒犯的，当地的危险股表面内路就那有啥玩意儿？
OK， 是好的，所以孙女来接触吧。所以讲到底，孙女我这个，包括孙女我十多台的包括的出来，李兰妈妈也心里边的。以前我讲的，你们那里有啊，古丹妈妈，古丹妈妈都不拉来孙女了，要不然怎么样
？OK 呀，咱们喽啊，
ဖာဝီတပီလုံးမှာကျွန်တော်တီးလာရတာလေဟိုအဲအစိမ်းနောက်ပိုင်းတော့မတီးဘူးနော်တောင်ကူက50နောက်ပိုင်း60နောက်ပိုင်းတော့မတီးဘူးခုတောင်ကူက69လောက်မှာကျွန်တော်တကယ်ချင်းနေဟိုသူတို့ဆောင်းဝဲအောင်အမှတ်ရတယ်တယောက်ကဆက်ကလေးကအစ္စလာမ်လူမျိုးနောက်တယောက်ကလွဲကောခရီးယာသူတို့ကဘိုလောင်းပြင်းတဲ့တက်တယ်တက်တော့သူတို့မှာတယောက်ကမွတ်စလင်ဖြစ်လို့အမှတ်မရတယောက်ကခရစ်ယာန်ဖြစ်လို့အမှတ်မရအဲ့နောက်ပိုင်းမှာဒီတိုင်းသားနေနေတွေကဟလာသူတို့ပေါ်မှာအမြန်ဆောင်းလာတယ်အခုတမ်းမတော်ကဒီခိုင်ခိုင်မာမာကြီးကဘာလို့တခြားဒီဟိုတိုင်းသားတွေမထဲတာတော့ဘိုလောင်းပြင်းတဲ့မှာဟလာရဲထဲမှာရောအရာရှိထဲမှာရောသူတို့ကမရှိကြဘူးအဲ့တော့ပါပဲ။ Okay အဲ့တော့ကျွန်တ
ော် Okay okay ကိုတမ်းမောကျွန်တော်နောက်တူလည်းရှိနေပါတယ်ကျွန်တော်ဒီဖင်လန်နိုင်ငံကိုငင်းချမ်းမှာကိုငင်းချမ်းသဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျ။
All the way ကျွန်တော်ပြောတာနိုင်ငံရေးသမားတွေအားနည်းချက်ရှိတာမရှိတာတွေနဲ့မဆိုင်ဘူးခင်ဗျ။သမိုင်းတွေပါတယ်လည်းပြန်ပြောလို့ရတယ်။အဓိကကဗမာလူမျိုးကြီးဝါဒပဲ။အောင်ဆန်းအောင်ဆန်းဆိုပြီးတော့ဗိုလ်ချုပ်အောင်ဆန်းကိုပြောနေတာလည်းဗမာလူမျိုးကြီးဝါဒပဲ။တကယ်တကယ်ကြတော့သမိုင်းမှာအမတ်တမတော်ကဘာမှလုပ်လို့လွတ်လပ်ရေးရခဲ့တာမဟုတ်ဘူးဆိုတာသမိုင်းပညာရှင်ဦးအောင်ခင်လည်းပြောတယ်အကုန်လုံးလည်းသိနေတယ်အဓိကကအဲ့ချိန်တုန်းကဗိုလ်ချုပ်စမစ်ဒွန်းနိုဝါအစဒီဗမာလွတ်လပ်ရေးကိုအကုန်ပေါင်းယူကြတာဒါမျိုးမဟုတ်ဘဲနဲ့အခုဖြစ်နေတာပေါ့ခရယာဝန်ကြီးချုပ်ကလည်းပြောတယ်တို့ပါတို့ဒေါ်ဆန်းစုကြည်ကိုယ်တိုင်လည်းလျင်ဒီစစ်တပ်နဲ့ပေါင်းပြီးတော့အခု2008ကိုပြင်မပြင်ဘူးဆိုပြီးလုပ်နေတဲ့ဟာတွေအကုန်လုံးကဗမာလူမျိုးကြီးဝါဒပါဒီစစ်တပ်ကိုကျွန်တော်တို့ကတကားတဲ့ထည့်ပြောကြအောင်မလို့ဘမပြီမှာတတ်မတော်မရှိလို့ရှိရင်အေးကြတယ်ဟိုတတ်မတော်ရှိလို့ရှိရင်ဒုက္ခရောက်တဲ့ဆိုတဲ့ဟာမှညိုပါပဲ။ကျန်တဲ့ကိစ္စတော့မရှိပါဘူး။အဓိကတော့ဘမလူမျိုးကြီးဝါဒကိုမဖြောင်းနိုင်တဲ့ယူရတော့ဒီကြက်တရာတွေကအမြဲတမ်းတက်နေမှာပါပဲခင်ဗျာ။ကျေးဇူးများတင်ပါတယ်ကိုအောင်လူ
။ဟုတ်ကဲ့ကိုငင်းငယ်မြင်ဆွေးနွေးရကျေးဇူးပါ။ကျွန်တော်တို့ဒီ Facebook တွေ email တွေနဲ့ပို့ထားတဲ့ချို့လည်းတလက်စာတွေပေါ်ပြကြပါတယ်။ Facebook ကစာတချို့တော့မဆုမမဲဖတ်ပြပါအောင်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီနေတန်လင်းလက်အောင်ဆိုတဲ့အကောင်ကနိုင်ငံသားတမားတွေကစစ်တပ်ကိုအတုံးချရင်းနဲ့စစ်တပ်ကခေါင်းပေါ်တက်နင်းတာပါပဲဦးနုကနေဝင်းကိုတိတ်တိတ်အာနာသိမ်းခိုင်းတယ်လို့ပဲတိုင်းရင်းသားခေါင်းဆောင်တွေကပြောပါတယ်ယုံလဲတကယ်ယုံပါတယ်ဗီဒီယိုဆိုတဲ့အကောင်ကတော့မြန်မာနိုင်ငံသားတွေဟာမြန်မာနိုင်ငံတနိုင်ငံလုံးရဲ့အကြီးမားဆုံးရန်သူကဘယ်အဖွဲ့လဲဆိုတာအများစုကမခွဲခြားမသိကြလေတော့ဗမာတပ်မတော်ကနိုင်ငံရေးမှာဆက်ပြီးတော့မှွေနေမှာပဲတဲ့ဒါနဲ့အဲ့ဒီဗမာတပ်မတော်ကရောဗိုလ်ချုပ်အောင်ဆန်းကိုအာဇာနည်အဖြစ်လက်ခံထားပါရဲ့လားဆိုတာမေးခွန်းထုတ်ပါတယ်တဲ့ဟိန်းထက်ဆိုတဲ့အကောင်ကတော့အာနာမမောတာကတော့အမှန်ပါတဲ့အစိုးရရဲ့အားနည်းချက်ကလည်းသိပ်များပါတယ်တဲ့စိတ်သွားရကိုမပါသလိုဝင်တို့ဝင်မိုးကလည်းများစူးညောင်းခလုတ်ကလည်းများလွန်းလှပါတယ်ဗျာတဲ့ရွှေစန်းဆိုတဲ့အကောင်ကအေးဗျာတဲ့တရားဝင်စီးလုံးညီညွတ်တဲ့နိုင်ငံမဖြစ်သေးလို့ပဲပြောရမှာပေါ့တဲ့မျိုးမြောက်ကူးဆိုတဲ့အကောင်ကတော့တတိယပင်လုံမေခွန်းမှာကာချုပ်ပြောသွားသလိုနိုင်ငံရေးသမားတွေရှုပ်လိုက်တိုင်းသူတို့စစ်တပ်ကပဲအမြဲတမ်းဖြည့်ရှင်းပေးခဲ့ရတယ်ဆိုသလိုပဲဖြစ်နေပြီလားမသိပါဘူးလားခင်ဗျာတဲ
့ဟုတ်ကဲ့မဆွန်မွန်ကျေးဇူးပါကျွန်တော်တို့ဒီနောက်ထပ်ပေးထားတဲ့စာတချို့ကိုလည်းတစ်လက်စာတွေဖော်ပြကြပါတယ်သူကတော့အမေရိကန်ပြည်တော်စုကမောင်တသနာရဲ့ပေးစာပါကိုရန်နိုင်ဖတ်ပြပါအောင်ခင်ဗျာ
လွတ်လပ်ရေးရပြီးနှစ်ပေါင်းများစွာကတည်းကစစ်တပ်ကနိုင်ငံရေးမှာနေရာယူထားတာဟာဥပိုလ်သခင်နိုင်ငံရေးခေါင်းဆောင်တွေရဲ့အာဏာချက်တွေကအစပြုခဲ့တယ်လို့ယူဆမိပါတယ်တင်ရှားဆုံးကတော့တိုင်းသားကောင်းဆောင်တွေတောင်းဆိုနေတဲ့ဒန်းတူညီမကြီးဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးပြဿနာတွေကိုနိုင်ငံရေးနည်းနဲ့ငြင်းငြင်းစွာအပြေမရှာနိုင်ခဲ့ကြတာကြောင့်တိုင်းပြည်တည်ငြိမ်ရေးအတွက်စစ်တပ်ကပါဝင်လာရာကနေအချိန်ကြာလာတာနဲ့မျှစစ်ကောင်းဆောင်တွေအာဏာမမောမှုတွင်ညှိသွားရတယ်လို့ယူဆမိပါတယ်။အထူးသဖြင့်နိုင်ငံရေးကောင်းဆောင်တွေဟာစစ်ကောင်းဆောင်တွေအပေါ်ယုံကြည်မှုလွန်ကဲပြီးအသေးအချာမကင်တွယ်ခဲ့ကြခြင်းပါပဲ။စစ်ကောင်းဆောင်တွေဘက်ကလည်းဒီအာဏာချက်တွေအပေါ်အခွင့်အရေးယူပြီးယာယီထိန်းသိမ်းရေးကနေကြာလာတော့အာဏာမမောလာတဲ့အဆင့်ကိုကူးပြောင်းသွားကြတယ်လို့ယူဆမိပါတယ်။ဒီလိုအတိတ်ကနိုင်ငံရေးခေါင်းဆောင်တွေရဲ့အာဏာချက်တွေကိုအစိုးရတစ်ကသင်ခန်းစာယူပြီးနိုင်ငံရေးမှာစစ်တပ်ရဲ့အခန်းကဏ္ဍယုံနယ်လာအောင်ကြိုးပမ်းနေတဲ့အချိန်ရိုက်ကော်မျိုးမှာဗိုလ်ချုပ်ကျေးရုပ်ထားရှိရင်းနဲ့ပတ်သက်ပြီးကန့်ကွက်သူတွေနဲ့ကောင်းမွန်တဲ့အဖြစ်တစုံတရာရတဲ့အထိမဆွေးနွေးနိုင်ပဲစူပူမှုတွေဆက်လုပ်နေရင်နယ်မြေတည်ငြိမ်ရေးအတွက်စစ်တပ်ကိုခေါ်ပြီးထိန်းသိမ်းခိုင်းမယ်ဆိုတဲ့ကြားပြည်နယ်ဝန်ကြီးချုပ်ရဲ့ပြောကြားချက်ဟာ NLD ပါတီအတွက်ရောအစိုးရအတွက်ရောငြိမ်းချမ်းရေးကြိုးပမ်းချက်တွေအပြင်နိုင်ငံရေးကောင်းဆောင်တွေအတွက်ပါအလွန်ထိခိုက်သွားတယ်လို့သုံးသပ်မိပါတယ
်။ဟုတ်ကဲ့ဒါကတော့မောင်တသနာဖြစ်ပါတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဖြိုးကိုဖြိုးဝင်းထက်အောင်မှာနန်းလောင်အောင်ဖတ်ပြပေးပါဦးခင်ဗျ
။ကျွန်တော်ကဖြိုးဝင်းထက်အောင်မှာစစ်တပ်ဟာနိုင်ငံတကာနိုင်ငံမှာနိုင်ငံကိုကာကွယ်ဖို့အတွက်မရှိမဖြစ်လိုအပ်တာမှမမဲ့မြန်မာနိုင်ငံမှာတော့စစ်တပ်ဟာနိုင်ငံရေးမှာလိုအပ်တာထက်နေရာပိုယူနေတာတော့သိချပါတယ်။စစ်ကောင်းဆောင်တွေရဲ့အာဏာမှမော်မှုကြောင့်လားနိုင်ငံရေးကောင်းဆောင်တွေရဲ့အာဏာချက်ကြောင့်လားဆိုတာကတော့အဖြေကရှင်းပါတယ်။ဗိုလ်ချုပ်မရှိတဲ့နောက်ပိုင်းနိုင်ငံကိုစစ်အစိုးရကပဲနှစ်ဆယ်ချီလို့အုပ်ချုပ်ခဲ့တာပါ။အ အများသိကြတဲ့အတိုင်းနိုင်ငံရဲ့ပညာရေး၊ကျန်းမာရေး၊စီးပွားရေး၊လူမှုရေးစသဖြင့်ဘာတွေများတိုးတက်ပြောင်းလဲမှုတွေတွေ့ရပါသလဲ။အခုဒီမိုကရေစီနိုင်ငံကိုပြောင်းလဲကျင့်သုံးခွင့်ရပြန်တော့လဲစစ်တပ်ဆိုတာနိုင်ငံရေးမှာအစိုးရအထက်မှာရှိနေတာပါ။ရှင်းရှင်းပြောရရင်နိုင်ငံကိုအာဏာသိမ်းချင်ရင်ထပ်သိမ်းလို့ရတဲ့အခြေအနေမျိုးနေရာမျိုးမှာရှိနေတာပါ။ကျေးဇူးတင်ပါတယ် VOA VOA ဝိုင်းတော်သူဝိုင်းတော်သားတွေနေကောင်းကျမ်းမာစွာနဲ့ကဘာတဝန်းကပြည်သူပြည်သားတွေအတွက်သတင်းများကိုဆက်လက်တင်ဆက်ပေးနိုင်ကြပါစေ
။ဟုတ်ကဲ့ဒီစာရေးထဲမှာတော့အဓိကတော့ဒီစစ်တပ်ကမြန်မာနိုင်ငံရေးမှာနေရာယူထားဆဲဖြစ်ပြီးဆက်ပြီးနေရာယူနိုင်တဲ့အလားအလာတွေကိုထောက်ပြပါရတယ်။ဆိုတော့တိုင်းသားရေးနဲ့ငြိမ်းချမ်းရေးကိစ္စလိုမျိုးရခိုင်ပြည်နယ်အရေးလိုလက်တလောအရေးကြီးဖြစ်ရှင်းမှုလူနေတဲ့ကိစ္စတွေမှာလည်းတက်ကတစ်စေးတစ်ပိုင်းပါနေရဆိုတော့ဒီစစ်တပ်အနေနဲ့ဒီတစုံတရာဆက်ပြီးနေရာယူထားအောင်မယ်ဆိုရင်တော့နိုင်ငံရေးမှာဘယ်ခန့်ကဏ္ဍကနေဘလောက်ချိန်ကာလလောက်ထိပဲဆက်ရှိတင်နေလဲဆိုတာကိုလူရင်းတူရှင်ကျွန်တော်အချိန်နဲ့သိမရတဲ့အတွက်ဥယျာထွန်းတစ်ချက်လောက်အရင်ဆွေးနွေးပေးပါခင်ဗျာ
။ဒီကျွန်တော်တတိယအချိန်ဟိုပင်လုံးကြီးလာကံပေါ့နော်27ရာစုပင်လုံးကြီးလာကံနောက်ဆုံးကျင်းပသွားတဲ့အထက်မှာဘုဂျမူကြီးမင်းအောင်လိုင်ပြောထားတဲ့စကားထဲမှာသူဟိုတချို့သူပြောတဲ့တချို့အချက်လက်တွေကျွန်တော်လက်ခံသလိုအဲ့လက်ခံတဲ့အထက်မှာကိုပဲအဖြေတွေပါတယ်လို့ထင်တယ်ဥပမာအားဖြင့်အဲဒီပြည်တွင်းစစ်ဖြစ်တယ်ဆိုတာစစ်တပ်ကြောင့်မဟုတ်ဘူးနိုင်ငံရေးသမားတွေလှုပ်ခဲလို့အဲ့ဒီຢာတွေကနေပြည်တွင်းစစ်စလာတယ်အဲဆိုတဲ့ဟာပေါ့ဗျာဥပမာသူကပြောတာတော့ဥနုပေါ့ဥနုကဘုဒ္ဓဘာသာကိုနိုင်ငံတော်ဘာသာအဖြစ်နဲ့ပြတ်ထန်းလိုက်တဲ့အတွက်ကြောင့်လို့ KIA ဆိုတဲ့ဒီလက်နက်ကိုင်အဖွဲ့ပေါ်လာတယ်ဆိုတာမျိုးပေါ့နော်ဆိုတော့ဟုတ်ပြီဒါဆိုလို့ရှိရင်အဲဒီ hari ကိုအခုဖြည့်ရှင်းဖို့အတွက်ကိုဒီအယက်သားဒီနိုင်ငံရေးသမားတွေကเนาะကျွန်တော်တို့ပြည်သူလူထုကရွေးကောက်တင်မြောက်ထားတဲ့အယက်သားနိုင်ငံရေးသမားတွေကဖြည့်ရှင်းမယ်အဲ့တော့ခင်ဗျားတို့အနေနဲ့အဲဒီဖြည့်ရှင်းတဲ့ဟာကိုဟိုဒီအချက်ချာကြတဲ့နေရာကနေပြီးတော့မကင်တဲ့နဲ့အဲဆုတ်ပေးနိုင်မလားဓမီးဘွားအဲ့လိုဟိုမရမှာဖြစ်တယ်ဥပမာဘာကိုပြောချင်တာလဲဆိုတော့အခုကဒီငញ្ញရေးရဖို့အတွက်ရှင်းနေကြတဲ့အခါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ဟာကပါလာတယ်ကပ်ပါလာတွဲပါလာတာပေါ့အဲ့ဒါကိုမပြေရှင်းနိုင်လို့ရှင်ငញ្ញရေးရရဖို့ကမလွယ်ဘူ
းဟုတ်ကဲ့
အခုတက်မတော်ကအဲ့ကဥစ္စာကို깟ထားတယ်အဲဆိုတော့ကျွန်တော်ပြောချင်တဲ့သဘောကဒီဟာကိုဟိုနားလေဟိုလို့တယ်အဲ့တော့နိုင်ငံရေးသမားတွေနဲ့တက်နဲ့ညာဟိုဒေတာကြည့်ရင်းနဲ့နားလေပြီးတဲ့အခါကျတော့တောင်းဆိုနေတဲ့ဖက်ဒရယ်ဆိုတာ
ဟိုပုံစံကြီးတဲ့ဆရာဦးရထွန်းကျွန်တော်အချိန်လည်းဒီလောက်ပဲရတဲ့အတွက
်
ဒီနေရာမှာပဲနေကောင်းချုပ်ပြစေပါဝင်ဆွေးနွေးပေးတဲ့ဦးရထွန်းဒေါက်တာတင်းဆွေကိုသက်စင်နဲ့အတူပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်တွေအားလုံးလည်းအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
စနေညတဲ့လေလာရေးစီစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်အခုအစည်းအဝေးနေ့အဆုံးမသက်ခင်မှာသတင်းချင်းချုပ်ကိုကိုအောင်ကတလဲပြောပြပေးပါအောင်ရှင
်ဒီသတင်းမှတ်တွင်အမေရိကန်အစိုးရကိုယ်စားလှယ်တွေနဲ့ကာတာမှာတွေ့ဆုံခဲ့တယ်လို့တာလီဘန်တွေကအတည်ပြုပြောပါတယ်အာဖဂန်နစ္စတန်နိုင်ငံက18နှစ်ကြာစစ်ပွဲတွေအဆုံးသတ်ဖို့အတွက်အခုလိုတွေ့ဆုံကြတာပါဒိုဟာမှာကျင်းပတဲ့ဒီဆွေးနွေးပွဲကိုအမေရိကန်ဘက်ကတောင်နဲ့အလဲအာရှဆိုင်ရာဒုလက်ထောက်နိုင်ငံကြားရေးဝန်ကြီးအဲလစ်ဝဲလ်စ်ကဦးဆောင်ခဲ့တယ်လို့တာလီဘန်ပြောခွင့်ရကတောက်ကြနေတော့က VOA ကိုပြောပါရယ်အမေရိကန်စီးပွားရေးဟာဧပြီ၊မေနဲ့ဇွန်လတွေမှာ၄နှစ်တာအတွင်းအမြန်ဆုံးနှုတ်နဲ့တိုးတက်လာနေပါတယ်ကုသံရောင်းဝယ်ရေးဌာနရဲ့တောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာမှာဒုတိယ၃လပတ်အတွင်း၄ % 1 ရာခိုင်နှုန်းအထိတက်လာတယ်လို့ဆိုပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒတစ်တွေဟာအမေရိကန်စီးပွားရေးဥမော်လာအောင်အထောက်အကူပြုခဲ့တယ်လို့ပြောပါတယ်ဒီနှစ်အစောပိုင်းက 1.5 ထရီလီယံဝန်းကျင်လျှော့ကောက်ခံတာအပါအဝင်အခွန်စနစ်ပြုပြင်ပြောင်းလဲတဲ့အစီအစဉ်ကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပိုသုံးဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်ကြောင်းပညာရှင်တွေကသုံးသပ်ပေမဲ့ဒီလိုအခြေအနေတွေဟာယာယီတာဖြစ်နိုင်ပြီးတော့နောင်လာမယ့်လတွေအတွင်ပုံမှန်ပြန်ဖြစ်သွားမယ်လို့ဆိုပါတယ်ကမ္ဘောဒီးယားနိုင်ငံမှာမနက်ဖြန်တနင်္ဂနွေနေ့မှာကျင်းပမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေကြပါတယ်။ဒါပေမဲ့လည်းဒီရွေးကောက်ပွဲမှာအဓိကတိုက်ခံပါတီမပါဝင်နိုင်တဲ့အတွက်ဝန်ကြီးချုပ်ဟွန်ဆန်အစိုးရပဲဆက်ပြီးတော့အာဏာချုပ်ကင်ထားလိမ့်မယ်လို့အများကသုံးသပ်နေကြပါတယ
်။သတင်းချင်းချုပ်ကိုကိုအောင်ကပြောပြပေးသွားတာပါ။စနေညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ပက်ထရစ်ဒီရာဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကနေမနက်ဖြန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးမယ်။တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကိုတော့လှိုင်းဒိုမီတာ24/50/51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်
This program has come to you from the Voice of America, Washington.